Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ်ဇူလိုင်လ14ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 25 32 50နဲ့ line length meter 190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအမေရိကန်မှာရဲတပ်ဖွဲ့နဲ့လူလူကြားနောက်ထပ်တင်းမာမှုတွေကိုအချိန်တော်တော်ကြာတဲ့အထိဖြစ်ရှင်းနိုင်ဖို့မျှော်လင့်မထားကြောင်းသမ္မတဘရက်အိုဘားမားကပြောပါတယ် Republican Party ကိုစားသူသမ္မတလောင်းဖြစ်ဖို့တည်ကြနေတဲ့ Donald Trump ကသူနဲ့အတူရွေးကောက်ပွဲဝင်မဲ့ဒုတိယသမ္မတလောင်းပဲသူဆိုတာကိုမနှက်ပြန်ကြေညာဖို့စီစဉ်ထားပါတယ်ပြည်တွင်းဝန်ကြီးချုပ်တရဲ့အစိုးရအဖွဲ့ဝင်တွေရွေးချယ်ပုံပေါ်မှာတော့ EU ပါလီမန်ဥက္ကဋ္ဌကဝေဖန်ပြောဆိုပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီကနေ့ညအရင်ဆုံးနားဆင်ရမယ့်သတင်းလာကတော့အမေရိကန်ပြည်ထောင်စုအတွင်းရဲတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်ကိုင်တွယ်မှုကြောင့်တိုက်စုံမှုတွေရှိနေတာကစန့်ကျင်ကန့်ကွက်တဲ့စန္ဒပြပွဲအတွင်းရဲအရာရှိ၅ဦးတိုက်စုံခဲ့ရတဲ့အဖြစ်မျိုးတွေအဆုံးသတ်ဖို့ဘာတွေဆောင်ရွက်နေကြသလဲဆိုတာကြားကြရမှာပါမြန်မာပြည်သတင်းလွှာတွေထဲမှာတော့အမုန်းစကားဒါမှမဟုတ်နိုင်ငံတော်အေဂျင့်တည်ငြိမ်ရေးကိုထိပါတဲ့ဟောပြောမှုတွေရှိရင်တည်ဆဲအရာအေးယူမယ်လို့သာသနာရေးဝန်ကြီးကသတိပေးလိုက်ပါပြီ
ရာဇမှုနဲ့ပတ်သက်လို့ရှင်တော့တိုင်းပါဆိုမရှိပါဘူး
မကြခင်ကြားကြရမှာပါရှင်ရန်ကုန်တိုင်းအတွင်းရင်မော်တော်ယာဉ်လိုင်းပေါင်းစုံပြည့်စွက်မှုမှာစီမံခန့်ခွဲရေးစနစ်ပြောင်းလဲတော့မယ်လို့သက်ဆိုင်ရာကော်မတီကပြောလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့ပေါ်မှာလူတယောက်တနက်နဲ့လှုပ်ကြံတက်ဖြတ်သွားခံခဲ့ရတာဟာလက်နက်ကင်ပြိပက္ခတွေကြောင့်အဲ့ဒီဒေသတွေမှာတရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့အဖြစ်ကိုရင်ဆိုင်နေရသလားဆိုတာတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်တော်စုမှာရဲတပ်ဖွဲ့နဲ့လူမှုဝန်ကြီးတွေကြားနောက်ထပ်တင်းမာမှုတွေကိုလာမယ့်လာမယ့်နှစ်နောက်ထပ်အချိန်တော်တော်ကြာကြာအထိမြင်နေရအောင်မယ်လို့မျှော်လင့်ရကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ
် I didn't hear anybody around this table suggest that this problem is going to be solved overnight because
ဒီလိုအခြေအနေတစ်ခုကိုချက်ချင်းဖြေရှင်းနိုင်မယ်ဆိုတာမျိုးဒီမှာရှိနေတဲ့ဘယ်သူကမှပြောတာကျွန်တော်မကြားပါဘူး။ဘာကြောင့်လဲဆိုတော့ဒီသတင်းပတ်မှာကျွန်တော်တို့မြင်ခဲ့ရတဲ့ပြဿနာတွေရဲ့အရင်းမြစ်ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကမှဖြစ်လာတာမဟုတ်ဘဲရာဇူးနည်းနဲ့ချီပြီးဖြစ်နေတဲ့ပြဿနာတွေကြောင့်ပါရင်ကျင်းမှုဆိုင်ရာလူမျိုးရေးဆိုင်ရာဆင်းရဲမွဲတွေမှုစတဲ့ပြဿနာအမျိုးမျိုးပါဝင်နေတာကြောင့်ချက်ချင်းကြီးတော့ဖြေရှင်းလို့ရမှာမဟုတ်ပါဘူးလို့သမ္မတဥပမာကပြောသွားပါတယ်။သမ္မတအင်ပြူတော်မှာဗိုလ်ဒူးနေက၄နှစ်ကြာတွဲဆုံဆွေးနွေးပွဲတစ်ခုတွင်သမ္မတဥပမာကအဲ့လိုပြောသွားတာပါ။အဲ့ဒီဆွေးနွေးပွဲကိုရဲတပ်ဖွဲ့အကြီးအကဲတွေပြည်내အုပ်ချုပ်ရေးမှူးနဲ့မြို့တော်ဝန်အများအပြား Black Lives Matter လှုပ်ရှားမှုမှာပါဝင်သူတွေတက်ရောက်ကြပါတယ်။ရဲတပ်ဖွဲ့ကအင်အားသုံးပြီးစုစုရွရွလှုပ်ဆောင်တာတွေပေါ်အရေးယူလှုပ်ဆောင်ဖို့နဲ့ရာဇမှုဆိုင်ရာတရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ဖို့နိုင်ငံရေးကောင်းဆောင်တွေကိုတွန်းအားပေးရည်ရွယ်ပြီးအခုဆွေးနွေးပွဲကိုလုပ်တာပါ Texas ပြည်နယ် Dallas မြို့မှာလူပြိုရဲတပ်ဖွဲ့ဝင်9ဦးပြီးခဲ့တဲ့သတင်းပတ်ကတနက်နဲ့ချောင်းပစ်ခံရပြီးတဲ့နောက်အခုဆွေးနွေးပွဲကိုလုပ်တာလည်းဖြစ်ပါတယ
် Republican သမ္မတလောင်းဖြစ်ဖို့တေချာတလောက်ရှိနေတဲ့ Donald Trump ကဒုသမ္မတလောင်းရွေးချယ်ဖို့စကားတင်ဆင့်ရောက်ရှိနေပြီးတော့မနက်ဖြန်တောက်ကြနေမှာကြေညာဖို့စီစဉ်နေပါပြီ Donald Trump ရဲ့အင်္ဂါနေ့မနေ့ကမဲဆွယ်စည်းရုံးပွဲမှာအတူပါဝင်ခဲ့တဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence အောက်လွှတ်တော်သဘာဝတရား Newt Gingrich နဲ့လက်ရှိ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တို့၃ယောက်အနေနဲ့တယောက်ကိုယ်သာရွေးမယ်အလားအလာရှိပါတယ်တချိန်က Donald Trump နဲ့ပြည့်ပြိုင်ပွဲဖြစ်ခဲ့သူ Chris Christie ဟာသမ္မတလောင်းအကြိုရွေးကောက်ပွဲကနေဒီနှစ်စံပိုင်းကနှုတ်ထွက်ခဲ့ပြီးတဲ့နောက် Donald Trump ဘက်ကနေရပ်တည်ပြီးအကြီးအကျယ်ထောက်ခံနေတာဖြစ်ပါတယ် Republican Party ညီလာခံကို Ohio ပြည်နယ် Cleveland မြို့မှာရှေ့သတင်းပတ်ထဲမှာကျင်းပတော့မှာပါတချိန်ထဲမှာပဲ Democratic Party သမ္မတလောင်းဖြစ်သေးကြသလောက်ရှိနေတဲ့ Hillary Clinton ကလည်းဒီလက္ခဏာပိုင်းမှာကျင်းပမယ့် Democratic Party ညီလာခံမတိုင်ခင်ဒုသမ္မတလောင်းအလားအလာရှိတဲ့သူတွေကိုတွေ့ဆုံမေးမြန်းနေပါပြီလူတွေကြားတဲ့ထင်ကြီးပြနေတဲ့သူတွေကတော့ Virginia ပြည်နယ်ထက်လွတ်တော်အမတ် Tim Kaine နဲ့ Massachusetts ပြည်နယ်ထက်လွတ်တော်အမတ် Elizabeth Warrenတို့ဖြစ်ကြပါတယ် Hillary Clinton အကြိမ်နဲ့ရှင်ပြန်ရမယ် Florida, Pennsylvania နဲ့ Ohio ပြည်နယ်တွေမှာ Donald Trump ကနိုင်ခြေရှိနေတယ်လို့နောက်ဆုံးကြောက်ယူတဲ့ထင်မြင်ချက်စစ်တမ်းမှာဖော်ပြနေပါတယ်ရှင
်ပြည်ထောင်ကြီးချုပ်တဲ့ Theresa May ရဲ့အဆိုရတဲ့အတွက်လူတွေရွေးချယ်ပုံဟာပြည်ထောင်ပြည်သူတွေကိုရေရှည်မှာထိခိုက်နေနိုင်စေမဲ့ Andrew များလာတဲ့လှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဥရောပပါလီမန်အကြီးကဲ Martin Schulz ကအဝေးပန်းလိုက်ပါတယ်ပြည်ထောင်နိုင်ငံရဲ့ဝန်ကြီးချုပ်တဲ့အဖြစ်ဗိုလ်ဒူးနေမှာစတင်ပြီးတာဝန်ယူတဲ့ Theresa May ဟာEU ဥရောပသမဂ္ဂတွေကနေ UK နိုင်ငံခွဲထွက်မဲ့အချိန်ခက်ခဲလာတဲ့လုပ်ငန်းတာဝန်တွေကိုဦးဆောင်ဖို့သူ့ရဲ့အစိုးရအဖွဲ့ကိုချက်ချင်းပဲဖွဲ့စည်းလိုက်တာပါ Mr. Schulz ရဲ့အဆိုအရ Theresa May ရွေးချယ်တဲ့အစိုးရအဖွဲ့ဝင်တွေကိုကြည့်ရင်ဒါဟာပြည်ထောင်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုတိုးတက်ကောင်းမွန်မှုလုပ်တာတဲ့ပါတီတွင်းနိုင်ငံရေးကိစ္စတွေကိုဖြေရှင်းဖို့လုပ်နေတာလို့ဆိုပါတယ် လန်ဒန်မြို့တော်ဝန်ဟောင်းဘော်ရစ်ဂျွန်ဆန်ကိုအများထင်မှတ်မထားဘဲနိုင်ငံခြားရေးဝန်ကြီးဖြစ်ဝန်ကြီးချုပ်အမေကခန့်အပ်ပါတယ်။ဂျွန်ဆန်ဟာ EU ထဲကနေ UK ခွဲထွက်ရေးလှုပ်ရှားမှုကိုဦးဆောင်ခဲ့သူဖြစ်ပြီးခွဲထွက်ရေးကိုကန့်ကွက်မဲ့ပေးခဲ့ကြသူတွေအများပြားနဲ့ UK ခွဲထွက်မှုဟာမဟာအမားကြီးဖြစ်တယ်လို့ယုံကြည်ကြတဲ့ EU ခေါင်းဆောင်တွေကကိုမကျေမနပ်ဖြစ်စေခဲ့တဲ့သူပါ။ UK ခွဲထွက်ရေးထောက်ခံသူတွေကိုအစိုးရတည်းရဲ့အဓိကကြတဲ့ဝန်ကြီးနေရာတွေမှာဝန်ကြီးချုပ်အမေကခန့်အပ်လိုက်တာဖြစ်ပါတယ်။
အီရန်နျူကလ িয়ার ရေးသဘောတူညီချက်ရခဲ့တာတစ်နှစ်ပြည့်ပြီးတဲ့နောက်အဓိကအပိုင်းတွေမှာတည်တာတဲ့ရလဒ်တွေရထားပြီမဲ့လို့လေတစ်ဖက်ဖက်ကအသာစီးယူပြီးကိုတာဝန်ယူထားတာကိုလုံးဝလုပ်ရလားဆိုတဲ့တန်တရားတွေကနှစ်ဖက်စလုံးမှာရှိနေသေးပါပဲ။သဘောတူညီချက်ကိုထိမ့်သိမ်းထားဖို့လုပ်စရာတွေမပြီးသေးဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြင်သစ်နိုင်ငံပဲရစ်မြို့တော်မှာဒီကနေ့ပြောဆိုလိုက်ပါတယ်။
We need to continue to work and we will continue to work and we have a specially designated
ကျွန်တော်တို့ဆက်ပြီးလှုပ်ဖို့လိုအပ်နေတဲ့အတွက်ဆက်လှုပ်သွားမှာပါကျွန်တော်တို့မှာအထူးသတ်မှတ်တာဝန်ပေးထားတဲ့တာမတ်ကြီးလည်းရှိနေပြီးသူ့ရဲ့နေ့စဉ်လုပ်ငန်းတွေကတော့သဘောတူညီချက်အတိုင်းဆက်ပြီးအကောင့်ထဲပို့နေပါတယ်ဘလို့ပြဿနာမျိုးကိုမဆိုဆက်ပြီးဖြေရှင်းနေနိုင်တယ်ဆိုတာသိကြအောင်အဖွဲ့အဖွဲ့ကိုဥဆောင်ပြီးလုပ်နေဖို့ပါပဲလို့ဝင်းကြီးကယ်ရီကပြောဆိုသွားတာပါနိုင်ငံစုံပါဝင်ပြီးရှုပ်ထွေးလာတဲ့စီစဉ်ညှိနှိုင်းမှုကနေရလဒ်တစ်ခုထွက်ပေါ်လာပြီးဒေသရင်းမှာမတည်မငြိမ်ဖြစ်တာသွားပြီးတော့ကဘာကြီးပို့ပြီးဘေးကင်းလာတယ်ဆိုတဲ့အချက်ပေါ်ကဘာကြီးအနေနဲ့ဂုဏ်ယူနိုင်ပါတယ်လို့လည်းဝင်းကြီးကယ်ရီကပြောဆိုပါတယ်ပြည်သစ်နိုင်ငံဘတ်စတီနေအခမ်းအနားတက်ရောက်ဖို့ပဲရစ်မြို့ကိုရောက်နေတဲ့ဝင်းကြီးကယ်ရီကအခုလိုပြောဆိုသွားတာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ58 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905 5ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝေကနေကြာတာပရိညာပဲသတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်ဆီးရီးယားမှာတိုက်ပွဲတွေရဆိုင်ကိစ္စပြန်ပြီးအကောင်အထည်ဖော်ဖို့နီလန်းရှာဖို့ရည်ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့ရုရှားနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ IS သွေးကြောအဖွဲ့နဲ့အယ်ဂိုင်ဒါမဟာမိတ်အယ်နူစရတအူတို့ကိုနှိမ်နင်းတာမှာ CIA ရပူးတွဲလို့ဆောင်ဖို့ဝန်ကြီးကယ်ရီကရုရှားကိုကန့်လန့်မယ်လို့ The Washington Post သတင်းစာကရေးပါတယ်။ရုရှားနိုင်ငံသားဝန်ကြီးဆာဂီလာဗရော့ဖ်နဲ့မစ္စတာကယ်ရီဆွေးနွေးဖို့ရှိတယ်လို့သမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံနိုင်ခြင်းရှိပါတယ်။စီးရီးယားတိုက်ခံတွေကိုစီးရီးယားအစိုးရကတိုက်ခိုက်နေတာရပ်သွားအောင်လုပ်ပေးမယ်ဆိုတဲ့ဂရီကွတ်တွေအတိုင်းရုရှားအစိုးရကမတည်ဘူးလို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရမာ့ခ်ထုံနာကဗိုလ်ထူးနေမှာပြောပါတယ်ရုရှားနဲ့အမေရိကန်တို့ဟာပူးပေါင်းဆောင်ရွက်နိုင်စွမ်းရှိပါတယ်လို့ပြောခွင့်ရမစ္စတာထုံနာကဆိုပြီးဖေဖော်ဝါရီလနောက်ပိုင်းမှာရခဲ့တဲ့တိုက်ခိုက်မှုတွေရဆိုင်ရေးမူလသဘောတူညီချက်ကိုထောက်ပြပါတယ်ဒါပေမဲ့လည်းအဲ့ဒီသဘောတူညီချက်ကိုအချိန်ချင်းချိုးဖောက်ထားကြတာပါအဲ့ဒီသဘောတူညီချက်ဟာပြည့်ပြည့်စုံတဲ့သဘောတူညီချက်တခုမဟုတ်ပေမဲ့လည်းလူအသက်တွေကိုကယ်တင်နိုင်ခဲ့တယ်လို့မစ္စတာတိုနာကပြောပါတယ်။ဗိုလ်ထူးတွေက NBC ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့ဆီးရီးယားသမ္မတဘာရှာရဲ့အဆက်ကသူ့ကိုသမ္မတယာရူးကနေနှုတ်ထွက်ပေးဖို့ရုရှားကဘယ်တော့မှမတောင်းဆိုဘူးလို့ပြောသွားပါတယ်။ရုရှားကသူ့ကိုဝင်ရောက်ကူညီပေးတာဟာအဓိကကြတဲ့အချက်တစ်ခုဖြစ်ပြီးပြည်တွင်းစစ်အဆုံးသတ်ပြီးတော့အောင်ပွဲရဖို့နှီးသွားစီတယ်လို့သမ္မတအဆက်ကပြောပါတယ်။
လီဗျားနိုင်ငံပင်လယ်ကမ်းခြေတကျောမှာဒီနေ့ကယ်ဆယ်ခဲ့တဲ့ကလေးဥယျာဉ်အများအပြားပါဝင်တဲ့ရာနှင့်ချီတဲ့လှေစီးပြေဒုက္ခသည်တွေကိုအီတလီနိုင်ငံဆစ်စလီကျွန်းကိုခေါ်ဆောင်သွားခဲ့ပါပြီ။ကမ်းလွန်ထောက်ကူပြုဌာနရဲ့ Topes Responder ကယ်ဆယ်ရေးရည်ရင်ကနေရေမြောဒုက္ခသည်၄ယောက်ရဲ့ရုပ်အလောင်းကိုဆယ်ယူပြီးမစီနာစိတ်ကမ်းကိုလည်းပို့ပေးခဲ့ရပါသေးတယ်။ဇူလိုင်လ3ရက်နေ့အထိရွှေပြောင်းဒုက္ခသည်စုစုပေါင်း 232,316 ယောက်ဥရောပနိုင်ငံတွေထဲကိုဝင်ရောက်လာခဲ့ကြတယ်လို့ IOM ခေါ်နိုင်ငံတကာရှေ့ပြောင်းနေထိုင်သူများအဖွဲ့ကမှတ်တမ်းတင်ထားပါဗျ။2016ခုနှစ်ဒီနှစ်ထဲမှာအီတလီနိုင်ငံတောင်ပိုင်းကိုဥတီပြီးထွက်ခွာလာခဲ့ကြတဲ့အထက်မှာလီဘီးယားနိုင်ငံကအဓိကဖြစ်ပြီးအီဂျစ်နိုင်ငံကဒုတိယလိုက်နေပါတယ်ရှင်။
တောင်ဆူဒန်နိုင်ငံမှာရဲတော်ကြတိုက်ပွဲတွေဖြစ်တာကြောင့်ရာနဲ့ချီတဲ့လူတွေသေဆုံးရပြီးပြည်တွင်းစစ်ပြန်ဖြစ်လာမှာကိုစိုးရိမ်တာတွေတိုးလာနေချိန်မှာပဲတပ်ဖွဲ့ဝင်အယောက်40လောက်ကိုအမေရိကန်စစ်ဖက်ကလွှတ်လိုက်ပါတယ်။ဂျူဘာမြို့တော်ကအမေရိကန်တန်ယုံကိုအကောက်ခွဲပေးဖို့နဲ့မရှိမဖြစ်လိုအပ်တာမဟုတ်တဲ့ဝန်ထမ်းတွေနိုင်ငံကနေထွက်ခွာဖို့အမေရိကန်နိုင်ငံသားဌာနရဲ့ညွှန်ကြားချက်ကိုကူညီအကောင့်ထဲပေါ်ပေးဖို့ဖြစ်တယ်လို့အမေရိကန်စစ်ဖက်အာဖရိကဒေသဆိုင်ရာကုတ်ကဲမှုစစ်ဌာနချုပ်ကပြောပါတယ်။တောင်ဆူဒန်နိုင်ငံကပြန်ပယ်အုပ်စုတွေရဲ့ခေါင်းဆောင်တွေတနင်္လာနေ့ကကြေညာထားတဲ့တိတ်မခိုင်မာလာတဲ့အပြစ်ခတ်ရဲ့ဆေးရေးဆက်တည်နေတာနဲ့အမျှဂျာမနီနဲ့အိန္ဒိယအပါအဝင်တခြားနိုင်ငံတွေကလည်းသူတို့ဝန်ထမ်းတွေကိုကယ်ထုတ်ဖို့လုပ်နေကြပါတယ်။တက်တန်း9နှစ်ပဲရှိသေးတဲ့တောင်ဆူဒန်နိုင်ငံအသစ်မှာအပြန်အလှန်တိုက်ခိုက်တာတွေဂျာသာပတိနေနှောင်းပိုင်းကပြန်ဖြစ်တာပါ။ဂျူဘာမြို့တော်ကစစ်ဆေးရေးဂိတ်တစ်ခုမှာသမရဆာဗကီယာကိုတစ်ဆာခံတဲ့တပ်ဖွဲ့တွေနဲ့ပထမဒုတိယသမရရီယက်မာချာဘက်ကတပ်ဖွဲ့တွေအသေးကြီးတိုက်ခိုက်ကြပြီးတဲ့နောက်အခုလိုတိုက်ပွဲတွေပြန်ဖြစ်လာတာပါ
ကင်ညာနိုင်ငံနောက်ပိုင်းကရဲစခန်းတစ်ခုမှာဖမ်းထားတဲ့အယ်ရှာဘတ်စစ်သွေးကြွားလို့တန်တရားရှိသူတဦးကရဲတပ်ဖွဲ့ဝင်တဦးစီကတနက်ကိုလူယူပြီးရဲတပ်ဖွဲ့ဝင်၄ဦးကိုပြစ်တက်ခဲ့ပြီးတဲ့နောက်တခြားအကျဉ်းသားအတော်များများကိုတရားခံအဖြစ်ဖမ်းဆီးထားပါတယ်။ကမ်ပဂူရီယာအရက်ကအဆောက်အုံကိုရဲတပ်ဖွဲ့တွေကဝိုင်းထားပြီးဟိုဘက်ဒီဘက်ရင်ဆိုင်နေကြတဲ့အခြေအနေအဆုံးသတ်ဖို့တရားခံအဖြစ်ဖမ်းခံထားရသူတွေလွတ်မြောက်ဖို့လှုံ့ဆော်နေကြတယ်လို့ကင်ညာရဲချုပ်ဂျိုးဇက်ဘွိုင်နဲကပြောဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေအားလုံးပြစ်ပြီးတဲ့နောက်အဲ့ဒီလူကထွက်ပြေးဖို့ကြိုးစားပြီးအခင်းဖြစ်တဲ့နေရာကိုချက်ချင်းရောက်သွားတဲ့တခြားရဲတပ်ဖွဲ့ဝင်တွေကအဲ့ဒီလူထွက်မပြေးနိုင်အောင်တားဆီးခဲ့ကြတယ်လို့ရဲချုပ်ဘွိုင်နဲကပြောပါတယ်။အခုရဲတပ်ဖွဲ့ဝင်တွေကိုပြစ်တက်ထားသူဟာဆိုမာလီနိုင်ငံအပြင်ဘက်မှာလှုပ်ရှားနေတဲ့အယ်ကိုင်ဒါအဖွဲ့နဲ့အချိတ်ဆက်ရှိတဲ့အယ်ရှာဘတ်အဖွဲ့အတွက်လူစုဆောင်ပေးတယ်ဆိုပြီးတန်တရားရှိခံထားရသူဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာဒုံခွင်ဒုံစနစ်ချထားတာကြောင့်ဒေသခံတွေပေါ်ဆူရွတဲ့တက်ရောက်မှုတွေရှိမှာမဟုတ်ပါဘူးလို့တောင်ကိုရီးယားသမ္မတဖာခွန်းနေကပြောပါတယ်။Third ဒုံခွင်ဒုံစနစ်ကိုချထားဖို့ဆုံးဖြတ်တာဟာကိုရီးယားအမေရိကန်မဟာမိတ်တပ်ဖွဲ့တွေရဲ့ဒုံကြီးကာကွယ်ရေးစွမ်းရည်ကိုချက်ချင်းတိုးမြှင့်နိုင်ဖို့အရေးတကြီးလိုအပ်နေတာကြောင့်ဖြစ်တဲ့ကြောင်းရထားတဲ့ကောက်ချက်ပေါ်မှာအခြေခံပြောရမယ်ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံကြီးချင်းချောက်မှုတွေပိုပြီးလက်တွေ့ကျကျဖြစ်လာတဲ့အခြေအနေမှာကိုရီးယားလူထုရဲ့အသက်အန္တရာယ်နဲ့ဘေးကင်းလုံခြုံရေးကိုအကောက်အွယ်ပေးဖို့ထက်ပိုပြီးအရေးကြီးတာဘာမှမရှိပါဘူးလို့ဆိုမျိုးတော်မှာလုပ်တဲ့အမျိုးသားလူညွေးကောင်စီအစည်းအဝေးတွင်သမ္မတပတ်ကွန်နီကပြောသွားပါတယ်Third လို့အတူကောက်ခေါ်တဲ့ Terminal High Altitude Area ဒုံခွင်ဒုံစနစ်ကိုတောင်ကိုရီးယားနိုင်ငံရှေ့တောင်ပိုင်းကဆျောင်ဂျူးကျေးလက်ဒေသမှာချထားဖို့ရွေးချယ်လိုက်တဲ့ပေါ်ဒေသခံတွေကအပြင်းထန်ကောက်ကွက်ကြပြီးတဲ့နောက်သမရပါကွန်နေကအခုလိုပြောတာပါဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာနှစ်လသားအရွယ်ဘင်္ဂလားကြားပေါက်လေးနှစ်ကောင်ကိုဒီကနေ့ဇာတာပတိနေ့မှာတော့ပြည်သူလူထုနဲ့မိတ်ဆက်ပေးလိုက်ပါပြီအဲ့ဒီကြားပေါက်လေးနှစ်ကောင်ကိုဖိလစ်ပိုင်သမရရိုဒရီဂိုဒူတာတေနဲ့ဒုတိယသမရလီယိုနောရောဘတ်ဒူရိုကိုဂုဏ်ပြုတဲ့အနေနဲ့ဒူဒါဒီနဲ့လယ်နီလို့နာမည်ပေးထားပါတယ်။ကြားပေါက်လေးတွေဟာနီနွားလို့ခေါ်တဲ့ကြားအထီးနဲ့ကိုရီလို့ခေါ်တဲ့ကြားအမကနေမွေးကြတာပါ။သမရဟောင်းဘန်ဒီနိုနွိုင်းနွိုင်းအကွီနို3ရဲ့မိဘတွေဖြစ်တဲ့ဖိလစ်ပိုင်အထက်လွှတ်တော်အမဟောင်းပွဲလွန်သူဘန်ဒီနိုနီနွိုင်းအကွီနို2နဲ့သမရဟောင်းကိုရာဇွန်အကွီနိုတို့ကိုအမှတ်တရဂုဏ်ပြုပြီးတော့အဲ့ဒီကြားအဖိုမဇုံတွဲကိုနီနွိုင်းနဲ့ကိုရီလို့အမည်ပေးခဲ့တာဖြစ်ပါတယ်။မနီလာမြို့ကမာလာဘန်တရိဆန်ဥယျာဉ်ပိုင်ရှင်မန်နီတန်ကိုဟာဘင်္ဂလားကြားပေါက်တစ်စောင်ကိုတစုံကိုစပြီးတော့ထိမ့်သိမ့်မွမြူခဲ့တာကနေအခုဆိုရင်တော့ကြား၈ကောင်အထိပွားလာပြီဖြစ်ပြီးစုစုပေါင်းကြားကောင်ရေ၁၂ကောင်အထိရှိတော့ပါပြီ။အဲ့ဒီမနီလာမြို့တော်ကပုဂ္ဂလိကပိုင်းမာလာဘန်တရိဆန်ယုံမှာတော့ကိုပိုင်မွေးထားတဲ့ရှားပါတရိဆန်တွေနဲ့ဖိလစ်ပိုင်နိုင်ငံတွင်းမှာရှိတဲ့တရိဆန်အမျိုးပေါင်းစုံကိုထားရှိပါရခင်ဗျာ။ Direct from Washington The Voice
of America VOA ကြတာပရင်းနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရဲတွေရဲ့အကြံဖက်ကင်တွယ်မှုကိုကန့်ကွက်စန္ဒပြနေချိန်မှာ6မြောင်းပြစ်ခတ်မှုကြောင့်တည်ဆုံးခဲ့ရတဲ့ရဲအရာရှိ3ဦးရဲ့စာပနာကိုဒါလက်စ်မြို့မှာမနေ့ကဗုဒ္ဓဦးနေ့မှာကျင်းပခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာအခုနှစ်အတွင်းလက်နက်နဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်တေဆုံးခဲ့သူရဲအရာရှိ28ဦးအထိရှိနေပြီး2015ခုနှစ်အတွင်းကတော့18ဦးအထိတေဆုံးခဲ့ပါတယ်။တခြားလူနည်းစုဝင်တွေထက်လူမဲအမျိုးသားတွေဟာရဲတွေရဲ့လက်ချက်နဲ့တေဆုံးခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။အခုလိုနှစ်ဖက်စလုံးမှာတေဆုံးမှုတွေအဆုံးသတ်နိုင်ဖို့အစိုးရနဲ့လူထုကြားပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဇလတိကာဟုတ်ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးမှာပါရှင်
။ Goodbye Daddy. I love you. Be safe.And tonight we say our final goodbye daddy we love
Dallas မြို့က6မြောင်းပြစ်ခတ်မှုအတွင်းတည်ဆုံးခဲ့တဲ့ရဲအရာရှိ5ဦးရဲ့က3ဦးရဲ့ဇာပနာကိုမနေ့ကကျင်းပခဲ့တာမှာမိသားစုဝင်တွေ Dallas မြို့ကလူလူတွေနဲ့ American တဝန်းကရဲဝင်တန်းတွေတက်ရောက်ကာရဝပြုခဲ့ပါတယ် Utah ပြည်နယ် Salt Lake မြို့ရဲတပ်ဖွဲ့ဝင် Brandon Sierra ကစူးစီးညီညွတ်မှုကိုပြသတဲ့အနေနဲ့ဇာပနာအခမ်းအနားကိုလာတက်ခဲ့တာလို့ပြောပါတယ်
It's important to show our support for Dallas Mula
de songe du ye ya shi ri ne du we see ya di do me so ra go pya da bu ye ji ba ye wen dan ni ni ne di lo phi myo pe nya ma we phi phi chong ya nai bi ho rong a le chong ge ya bu ba le tu ro twe chano ro ya di do ma phi phi chano ro di ma shi ni da chano ro le gyu pyu da ri go tu ro ti se chin ma le
ကျန်ရဲအရာရှိနှစ်ဦးရဲ့ဇာပနာကိုတော့အခုသတင်းပတ်ကုန်ပိုင်းမှာကျင်းပမှာပါ။တည်ဆုံးသူရဲအရာရှိ Patrick Zamaripa ရဲ့အကူ Carlos Zamaripa ကတော့သူ့ညီအတွက်ဂုဏ်ယူကြောင်းပြောပါရယ
်။ My brother was a hero, a true hero.
ကျွန်တော်ညီကတရားကောင်းတစ်ယောက်ပါ။စစ်မှန်တဲ့တရားကောင်းဖြစ်ပြီးအတိမတ်ပြုခံရအောင်လုပ်တတ်တဲ့လူစားမျိုးလည်းမဟုတ်ပါဘူး။နာမည်ကြီးအောင်လည်းတစ်ခါမှမလုပ်ခဲ့ဘူးပါဘူး။တကယ်တရားကောင်းတစ်ယောက်ပါ။ရင်းနေတဲ့ကနေကူညီချင်တတ်တဲ့သူတစ်ယောက်ပါ။
သူညီဘာကြောင့်အခုလိုတတ်ခံရလဲဆိုတာကိုနားမလည်နိုင်သေးကြောင်းနဲ့အထင်မြင်လွဲမှားမှုတွေကိုအဆုံးသတ်ဖို့အတွက်ငြင်းငြင်းရရဖို့နည်းလမ်းကိုရှာဖွေရမယ်လို့ဇမာရဖာကပြောပါတယ်။လူဝီစီယာနာပြည်နယ်မှာရဲရရှိတဦးရဲ့လက်ချက်နဲ့တည်ဆုံခဲ့သူလူမဲမျိုးသားအယ်တန်စတာလင်ရဲ့သားဖြစ်သူကင်မရွန်စတာလင်ကလည်းအလားတူဆန္ဒရှိသူပါ။
There should be no more arguments.
တော်တော်ငင်းပွားမှုတွေသဘောမတူမှုတွေအကြမ်းဖက်မှုတွေနဲ့ရာဇဝတ်မှုတွေမရှိသင့်တော့ပါဘူး။အလုံးအားစုစည်းညီညွတ်တဲ့မိသားစုတစုအဖြစ်ရှိသင့်ပါတယ
်။လူမှုအဖွဲ့အစည်းကောင်းဆောင်တွေပြည်သူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ရဲရဲရှိတွေကိုဗိုလ်တခုနေတော့ကသမ္မတ Barack Obama တွေ့ဆုံခဲ့ပြီးလူထုတွေဘဝလုံခြုံရေးနဲ့တရားမျှတမှုအခွင့်အလမ်းဒဏ်လူရှိဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ Dallas မြို့ရဲဌာနရဲ့စနစ်တကျကင်တွယ်မှုကြောင့်ရာဇဝတ်မှုတွေရော့ချသွားခဲ့တယ်လို့ရဲတွေရဲ့ကျင့်ဝတ်ပိုင်းနဲ့ပတ်သက်ပြီးတော့လည်းမကြေမနက်ကန့်ကွက်ပြောဆိုမှုတွေရော့ချသွားတဲ့ဖြစ်ရပ်တွေရှိခဲ့တယ်လို့အိမ်မြူတော်ပြောခွင့်ရ George Arnest ကပြောပါတယ်။
So it's not too often ye re ko ka kwe bo lu ne su akwin ye re ko ka kwe bo ne ya zuwe hmu re ko ti ti yao yao nain nei mo kaisa re ma ta khu khu ko ywe che ya lein me so de a myin myo ga a myae dan shi ni da raw ma hou ba u man le ma man ba u da ha hma ywe ne ywe che mu ba
lu myo ma tu du re a ja a myin ma ji le mu re to la chein ne ta kha ye re ye le che ne te song ge du re a twet a shin hon ne kan kwe san na pya mu re shi ni chein ma be nyin jut ja bo ko tamara obama a pa win a long ga tai twon ni ba de khmyar
အမေရိကန်ရတပ်ဖွဲ့ဝင်၅ဦးဟာ၆မြောင်းတိုက်ခိုက်ခံရလို့ကြာဆုံးသွားတဲ့အကြောင်းကိုအောင်အောင်ပြောပြသွားခဲ့တာပါ VOA အမေရိကန်တန်ရဲ့ဇူလိုင်လ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါတော့မယ်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအနေနဲ့တန်ခါအဖွဲ့အစည်းမဟုတ်တာကြောင့်နောက်ပိုင်းတစုံတရာသောပြဿနာအရှုပ်ရှင်ရှိလာမယ်ဆိုရင်ကျူးလွန်တဲ့အတိုင်းတည်ဆဲဥပဒေပုံမှန်နဲ့အရေးယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနကသတိပေးလိုက်ပါတယ်။မြည်သည့်ယဟန်မဆိုအမုံစကားဒါမှမဟုတ်နိုင်ငံအတွင်းတည်ငြိမ်အေးချမ်းရေးကိုထိပါတဲ့ပြောဆိုဟောပြောမှုတွေရှိခဲ့ရင်တည်ဆဲဥပဒေတိုင်းအရေးယူမယ်လို့ပြောသွားတာဖြစ်ပါတယ်။ရန်ကုန်မြို့ကဘာအေးကုန်းမြေဝိဇယမင်္ဂလာဓမ္မတပင်မှာကျင်းပတဲ့နိုင်ငံတော်တန်ခါမဟာနာယကမဟာနာအစည်းအဝေးပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်
။ရန်ကုန်မြို့ကဘာအေးကုန်းမြေဝိဇယမင်္ဂလာဓမ္မတပင်မှာကျင်းပတဲ့နိုင်ငံတော်တန်ခါမဟာနာယကမဟာနာအစည်းအဝေးပွဲကိုနှစ်ရက်တာကျင်းပတာမှာမဘာသာအဖွဲ့နဲ့ပတ်သက်ပြီးအစည်းအဝေးပထမနေ့မှာကြားဖြတ်အစီအစဉ်အနေနဲ့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးမှုမှာပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်တန်ခါမဟာနာယကမဟာနာကမဘာသာအဖွဲ့အပေါ်ထုတ်ပြန်ထားတဲ့အချက်ကိုပဲဆွေးနွေးသဘောတူခဲ့တယ်လို့ပြောကြပါတယ်။ဘယ်ပိုင်းဘယ်လိုဆွေးနွေးခဲ့တယ်ဆိုတာကိုတော့အတိအလင်းပြောဆိုခြင်းမရှိပါဘူး။အမျိုးဘာသာသာသနာဆောင်လျှောက်ရေးမဘာသာအဖွဲ့ဟာတန်ခါအစည်းအဝေးရဲ့အခြေခံစီမင်းလှုပ်ထုံးလုပ်နည်းတန်ခါနာယကလက်ဆွဲညွှန်ကြားလှရီနဲ့အညီဖွဲ့စည်းထားတဲ့အဖွဲ့မဟုတ်တဲ့အကြောင်းနဲ့ဂိုင်းပေါင်းဆောင်တန်ခါညီလာခင်ကနေပေါက်ဖွားလာတဲ့အဖွဲ့မဟုတ်တဲ့အကြောင်းဒါကြောင့်ဘဲခိုင်းပေါင်းဆောင်အစည်းအဝေးကမှမဘာသာအဖွဲ့ကိုအသိအမှတ်ပြုတာတတိတီပောက်ဖွားစေတာမရှိတဲ့အပြင်မဘာသာဆိုတဲ့အတုံးအနှုံးကိုတော့ခေါ်ဝေါ်တုံးဆွဲခဲ့တာမရှိခဲ့တဲ့အကြောင်းနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။သဒ္ဒနာရေးဝန်ကြီးသူရဦးအောင်ကတော့မဘာသာအဖွဲ့အနေနဲ့ဘာသာရေးအခြေခံပြီးလူမှုရေးအဖြစ်ရည်တည်မယ်ဆိုရင်တပားသူအခြားသောဘာသာအခြားသောလူပုဂ္ဂိုလ်နိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုမထိခိုက်စေတဲ့အမျိုးဘာသာသာသနာဆောင်ရွက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်မဲ့ဆိုရင်လက်ကမ်းကြိုဆိုမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဘာသာတစ်ခုနဲ့တစ်ခုအကြားအမုန်းစကားတွေပြောဆိုမှုတွေသွေးကွဲစေအောင်ဝါဒဖြန့်ချီမှုတွေလှုပ်ဆောင်လာမဲ့ဆိုရင်တော့ယဟန်ပုဂ္ဂိုလ်ကိုပဲဖြစ်ဖြစ်လူပုဂ္ဂိုလ်ကိုပဲဖြစ်ဖြစ်တားဆီးထိမ့်သိမ်းမှမှာဖြစ်ပြီးလိုအပ်ရင်တည်ဆဲဥပဒေတွေအတိုင်းအရေးယူမယ်လို့လည်းပြောဆိုလိုက်ပါတယ်။မဘာသာအနေနဲ့တန်ခါအဖွဲ့အစည်းမဟုတ်တာကြောင့်နောက်ပိုင်းတစုံတရာသောပြဿနာအရှုပ်ရှင်းရှိလာမယ်။အမုန်းစကားတွေဖြန့်ဝေနေမယ်ဆိုရင်ကျူးလွန်တဲ့အတိုင်းတည်ဆဲဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးထွန်းညွန့်ကပြောဆိုလိုက်ပါတယ်
။ကျွန်တော်တို့စီကတရားဝင်ထုတ်ပြန်ပြီးလို့ရှင်တင်ပြပြီးလို့ခွင့်ပြုချက်ရပြီရှားတယ်ဆိုလို့မဟုတ်ဘူး။အဲ့ဒီပြန်တန်ခါပွဲစည်းအခြေခံစီမင်းများနှင့်လည်းမကိတ်ဘူး။ကျွန်တော်တို့အနေနဲ့ကတော့မဘာသာအဖွဲ့ဟာကျွန်တော်တို့တန်ခါဖွဲ့စည်းအခြေခံစီမင်းလုပ်ဆောင်လုပ်ငန်းများနဲ့ကဲ့ညီခြင်းမရှိပါဘူးလို့တရားဝင်ထုတ်ပြန်ကြေညာပြီးဖြစ်ပါတယ်။ကြံကိစ္စများကတော့လက်ရှိတည်ဆဲဥပဒေအရပဲဖြစ်ပါမယ်
။ဒီပြင်ဝင်းကြီးသူရဦးအောင်ကလည်းလက်ရှိတရားဥပဒေစိုးမိုးနေမှုအားနည်းနေမှုကြောင့်သာအမှုတွေပေါ်ပေါက်မှုအားနည်းနေတာဖြစ်ကြောင်းတကယ်လို့တရားဥပဒေသာစိုးမိုးလာခဲ့ရင်ဘယ်ပုဂ္ဂိုလ်မှစိုးဥပဒေနဲ့မညီခဲ့တာတွေရှိရင်ပေါ်ထုတ်အရေးယူသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
သူတို့ဒီကနေ့ပေါ့ဒီက
ယောက်စုံကတော့ရောအာနေနေလို့ပြောယောက်စုံအာကောင်းဤဆောင်နေတဲ့ခြေဖြစ်လို့ချိုးကိစ္စလေးတွေမှာဥပက္ခာရှိပါတယ်အဲ့တော့ယောက်စုံအာကောင်းလာတဲ့ခါမှာဒါရီယာပေါ့ဒီဘီပုဂ္ဂိုလ်မျိုးဆိုသူတို့ကျွန်းလုံးနေတဲ့ဥပက္ခာတွေအခိုင်အမာတိုင်ကြားလာမှုတွေရှိလာခဲ့လို့ရှိတယ်ကျန်တဲ့ပုံတို့ကြီးရပါတယ်ယောက်စုံနဲ့ပတ်သက်လို့ရှိတော့တိုင်းပါဆိုမရှိပါဘူးမိမိရန်တာမလေးဆိုပြလို့နော်ခုနရပါအရင်ကရပါပြီဆိုမျိုးထိခိုက်စီတဲ့နော်အံရရှိစီတဲ့ကျိုးဆူမှုပုံပြမှုများပြုလို့ရှိတန်ကြရင်နော်ခုနကတော့ပြည့်နေမရှိဘူးအဲတော့တက္ကမနဲ့ကနေသက်ရတန်ကဝိရိယဖွဲ့ပြီးတောင်းပြီးမှသုံးစစ်စီဤကောင်ဖြစ်ပါတယ
်မဘာသာအဖွဲ့တွေကအချို့ဟာအမုံစကားဖြန့်ဝေတာမျိုးရှိခဲ့တယ်လို့လည်းသာသနာရေးဝန်ကြီးကပြောဆိုလိုက်ပါတယ်နိုင်ငံတော်မဟာတန်ခါနိုင်ကမဟာနာရှိပြီးသားမို့မဘာသာအဖွဲ့ရှိစရာမလိုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုပြီးတဲ့နောက်မဘာသာအဖွဲ့စည်းနဲ့အစိုးရအကြားတင်းမာမှုတွေရှိခဲ့တာပါမဘာသာအနေနဲ့တန်ခါအဖွဲ့စည်းမဟုတ်တော့ဘူးလို့မဟာနာကကြေညာခဲ့တဲ့နောက်တော့မဘာသာအဖွဲ့စည်းကိုအရက်ဖက်ဆိုင်ရာတည်ဆဲဥပဒေနဲ့ကင်တွယ်သွားမယ်လို့အာဏာပိုင်တွေဘက်ကပြောဆိုလာတာဖြစ်ပါတယ်ရှင်
အမုံစကားတွေပြောဆိုခဲ့ရင်တိဇက်ဥပဒေနဲ့အရေးယူရမယ့်အခြေအနေကိုမေခစုံစမ်းတင်ပြသွားတာပါအခုရန်ကုန်တိုင်းအတွင်းပို့ဆောင်ရေးလုပ်ငန်းစဉ်တွေအပြောင်းအလဲဖြစ်လာတော့မလားဆိုတာကိုလည်းကြည့်ကြရအောင်ပါရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူတည်ယူပို့ဆောင်ရေးအတွက်ပြည့်စွက်နေတဲ့လိုင်းကားတွေရဲ့စီမံခန့်ခွဲမှုစနစ်ကိုပြောင်းလဲမှာဖြစ်တဲ့အကြောင်းမော်တော်ယာဉ်လိုင်းပေါင်းစုံထိန်းသိမ်းရေးကော်မတီကပြောပါတယ်လက်ရှိကားလိုင်းပတ်ရှင်တွေအနေနဲ့ကုမ္ပဏီတွေဖွဲ့စည်းစေမှာဖြစ်ပြီးအဲ့ဒီကုမ္ပဏီတွေကိုအသစ်ဖွဲ့စည်းလိုက်တဲ့ရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ကတိုက်ရိုက်ကြီးကြပ်သွားပါလိမ့်မယ်ဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါလက်ရှိရန်ကုန်တိုင်းဒေသကြီးအတွင်းမော်တော်ယာဉ်လိုင်းပေါင်းစုံထိန်းသိမ်းရေးကော်မတီမာထတာဗဟုလက်အောက်မှာပြည့်စွဲနေတဲ့လိုင်းကားပိုင်ရှင်တွေကိုကုမ္ပဏီတွေအဖြစ်စုပေါင်းဖွဲ့စည်းစေမှာဖြစ်တယ်လို့မာထတာဗဟုကော်မတီဥက္ကဋ္ဌဦးလှအောင်ကအခုလိုပြောပါတယ
်ကုမ္ပဏီမှာဆိုရင်ဒီရင်းပိုင်ရှင်တွေကရှယ်ဟိုဒါတွေအနေနဲ့ရင်းနေထဲတာတို့ငွေထဲတာတို့ဒါမိမိတို့ရဲ့အစီအမံနဲ့ဆောင်ရွက်ကြမယ်ပြီးရင်အဲ့ဒီရင်းအားလုံးဒီဥပမာကုမ္ပဏီနာမည်တခုပေးမယ်ဆိုရင်သူ့အောက်မှာကုမ္ပဏီတခုတည်းအောက်မှာကားစီးရ900လဲပြင်ပြင်မယ်600လဲပြင်ပြင်မယ်အခုကျွန်တော်တို့ကရင်တယောက်ချင်းလိုက်အုပ်ချုပ်ရမယ်အစားအဲ့ဒီ900 600ကိုကုမ္ပဏီကိုပဲစကားပြောမယ်ဆိုတော့ကျစ်လက်တဲ့ဒါစီမံမှုအတွက်သွားနိုင်ရေးအတွက်စဉ်းစားတဲ့သဘောပါပဲဗျ
ဇူလိုင်လ၈ရက်နေ့ကစတင်ဖွဲ့စည်းလိုက်တဲ့ရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့အနေနဲ့ရင်းလန်းချောင်းတွေပြန်လည်ရေးဆွဲပြီးအစ်စ်ပေါ်ပေါက်လာမဲ့ကုမ္ပဏီတွေကိုပြေးဆွဲစေမယ်လို့ဦးလှအောင်ကဆက်ပြောပါတယ်
။အဲ့ဒီပေါ်လာတဲ့ကုမ္ပဏီတွေကိုကျွန်တော်တို့ဒီဘက်ကတာဝန်ရှိတဲ့အဖွဲ့အစည်းတွေကလည်းပြေးဆွဲလန်းချောင်းတွေပါတွေကိုပေါ်ထုတ်မယ်။အဲ့ဒီပြေးဆွဲလန်းချောင်းတွေပေါ်မှာဒီကုမ္ပဏီတွေကိုအဲ့ဒါတတ်မှတ်ပြီးတော့ပြေးဆွဲစေမယ်။အကြွေရေးကုမ္ပဏီတခုကရတဲ့လမ်းကြောင်းကအားနည်းနေရေပံ့ပိုးမှုပေးပြီးတော့သွားလာမှုပုံမှုကောင်းမွန်အောင်သူတို့လည်းဆောင်ရွက်နေအောင်ပဲပံ့ပိုးမှုရည်ရွယ်တယ်လို့ဒီလိုတော့ပြောခဲ့တာရှိပါတယ်ဗ
ျလက်ရှိမထတာဗဟုရဲ့လက်အောက်မှာပြေးဆွဲနေတာမဟုတ်တဲ့ပါရမီလိုင်းကားလိုမျိုးကုမ္ပဏီပိုင်ကားလိုင်းနေအနေနဲ့လဲတိုးချဲ့ဖွဲ့စည်းနိုင်တယ်လို့ဦးလှအောင်ကပြောပါတယ်ဒါအပြင်မထတာဗဟုအနေနဲ့လက်ရှိရင်းလိုင်းစီမံခန့်ခွဲမှုအပြောင်းအလဲကာလမှာဆက်လက်တည်ရှိနေအောင်မှာဖြစ်ပေမဲ့ကုမ္ပဏီတွေဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာတော့မထတာဗဟုအခန့်ကဏ္ဍမရှိတော့ဘဲတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ကသာဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကနာယကအဖြစ်ပါဝင်ပြီးလျှက်စစ်ဆက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့ဒီတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ဟာလိုင်းကားပြေးဆွဲမှုတွေမကဘဲရန်ကုန်မြို့တွင်းယထာလမ်းကြောင်းနဲ့ရေလမ်းကြောင်းပို့ဆောင်ရေးတွေကိုပါဆောင်ရွက်သွားမှာဖြစ်တယ်လို့အာဏာပိုင်အဖွဲ့ဝင်လည်းဖြစ်တဲ့ဦးလှအောင်ကရှင်းပြပါဗျာ
။ကျွန်တော်တို့ခုဒီအဖွဲ့ရဲ့တာဝန်ကပါစကားတခုတည်းတည်းမဟုတ်ဘူးဗျာယထာနဲ့လဲဆိုင်လိမ့်မယ်နောက်တစ်ခါကျရင်အခုမကြမတင်မှာဒါမျောမှန်းပြီးတော့ကျွန်တော်တို့အကောင့်တွေပေါ်မဲ့ရေချောင်းပိုင်းကဝါတာဖယ်ရီလိုကိစ္စမျိုးတွေနဲ့လဲပတ်သက်လိမ့်မယ်နောက်တစ်ခါရင်ကျော်ကြတ်တီးမှုပြည်ချင်းရေးပင်မှာလဲပါဝင်လိမ့်မယ်နောက်မကြမတင်မှာရခင်တို့ကတိုင်းဒေသကြီးအစိုးရကိုပြည်တော်စုကခေါ်ပြီးတဲ့ဘီလီယံ20နဲ့ကျွန်တော်တို့ဆောင်ရွက်နေတဲ့ ရင်ရောထိန်းသိမ်းမှုကိစ္စတွေကိုလည်းတာဝန်ပေးအပ်လိမ့်မယ်
ဒီအနာပိုင်အဖွဲ့မှာရန်ကုန်မြို့ပြတည်ယူပို့ဆောင်ရေးမြို့ပြရေးရာစီမံကိန်းရေးဆွဲရေးရေချောင်းပို့ဆောင်ရေးစတဲ့တည်ယူပို့ဆောင်ရေးကဏ္ဍအတီးတီကပညာရှင်တွေနဲ့တာဝန်ရှိသူတွေလည်းပါဝင်ပြီးရန်ကုန်မြို့တွင်းတည်ယူပို့ဆောင်ရေးကဏ္ဍစနစ်တကျအကောင်အထည်ဖော်နိုင်အောင်အသစ်ဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်ရှင်
ရန်ကုန်တိုင်းဒေသကြီးမော်တော်ယာဉ်လိုင်းပေါင်းစုံရဲ့စီမံခန့်ခွဲမှုစနစ်ပြောင်းလဲဖို့ရှိနေတဲ့အကြောင်းမသိင်ကြီးလင်းစုံစမ်းတင်ပြခဲ့တာပါဒီတစ်ခါတော့ရှမ်းပြည်မြောက်ပိုင်းကလက်နက်နဲ့တိုက်ခိုက်တပ်ဖြတ်တဲ့ဖြစ်ရပ်တစ်ခုဘက်ကိုအလှည့်ပေးပြပါစေရှင်တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့မှာအခမ်းအနားတစ်ခုကပြန်လာသူတဦးကိုတနက်သမား2ယောက်ကမြို့လယ်ကောင်မှာပြစ်ခတ်တပ်ဖြတ်လိုက်တာကြောင့်ဒေသခံတွေထိတ်လန့်နေကြရပါတယ်လောလောဆယ်မှာရဲတပ်ဖွဲ့ကတရခန့်ကိုစုံစမ်းနေစေဖြစ်ပြီးရှမ်းပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တဦးကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကိုင်ပြိပက္ခတွေကြောင့်အခြေအနေရှုပ်ထွေးနေပြီးတရားဥပဒေစိုးမိုးမှုအခြေအနေဟာတော်လေးကင်းမဲ့နေတယ်လို့ဝေဖန်လိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့နန်းခမ်းမြို့မှာအခုလိုနေကင်းအချိန်မြို့လယ်ကောင်မှာတပ်ဖြတ်ခံရသူဟာအသက်54နှစ်အရွယ်ဦးဆိုင်ဆန်ခေဖြစ်ပြီးသူဟာစေတန်းအောင်တဲ့တမီးရဲ့ဂုံပြူပွဲကအပြန်မှာတနက်နေ့ပြစ်ခတ်ခံခဲ့ရတာဖြစ်ပါတယ်ဒီတပ်ဖြတ်မှုဟာဗုဒ္ဓဦးနှင့်ညနေဆောင်ပိုင်းမှာဖြစ်ပွားခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
။ဟုတ်ပါသူတတိယစီဆရာကဘုရားအတူလာဆက်လာအဲ့ရအပြမာတော့ဖြစ်ပါတယ်။ညနေပိုင်း3နာရီကျော်ကျော်လေးမှာအဲ့ဒီခေါင်းတော်မူရက်ခွက်တိုင်းအဲ့ချိုနာအကျော်မှာပေါ့ဗျာ။ဆိုင်ကနေပဲလာဖြစ်သွားတယ်လို့ပြောတယ်။ဒီသူဆုံးတဲ့နေရာအပြစ်တခံရတဲ့နေရာမှာတော့မြို့ခဲမှာပဲလေ။
တည်ဆုံးသူဦးဆိုင်ဆန်ခေဟာနိုင်ငံရေးလူမှုရေးလုပ်ငန်းတွေမှာတက်တက်ကြွကြွဆောင်ရွက်သူဖြစ်တယ်လို့ပြည်သူ့စစ်အပါအဝင်ရှမ်းလက်နက်ကိုင်အဖွဲ့ရင်းနဲ့လည်းနီးစပ်တဲ့စီးပွားရေးသမားတအုပ်ဖြစ်ကြောင်းဒေသခံတွေကပြောပါတယ်လောလောဆယ်မှာတော့တရခန့်ကိုစုံစမ်းနေစေဖြစ်တယ်လို့နန်းခမ်းရဲစခန်းကတာဝန်ကျရဲတပ်ဖွဲ့ဝင်တအုပ်ကပြောပါတယ
်အဲ့တော့ကျွန်တော်စုံစမ်းတော့မရှိပါဘူးဗျာတနက်တန်ရာက3ချက်တည်းရပါစီစံကွာ4တောင်းပြည်အောင်စုလမ်းမကြီးရဲ့ဆိုင်ခန်းပါရဲ့အိမ်ရှိနေတယ်သူမိသားစုပြောတာတော့သူကရောင်းဝယ်လောက်တာပဲသူကပြောတာအတိအကျတော့မသိဘူးဘယ်သူမှတော့မပြောဘူ
းဒီတက်ပြတ်မှုအပေါ်မှာလာရှိုးမျိုးနယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကအခုလိုတုံ့တက်ပါတယ
်ဒီလိုမျိုးဖြစ်တာတော်တော်လေးစိုးရင်ဆရာကောင်းတယ်ပေါ့ပြီးတော့လေပြည်သူလူထုလည်းကြောက်လန့်နေကြတယ်ပေါ့လေဒါဟိုကျွန်တော်နိုင်ငံရဲ့ဟိုတရားဥပဒေစိုးမိုးမှုမရှိဘူးဆိုတဲ့ဟာကိုလည်းသုံးပါကိုအမိမောင်းထိုးပြနေတာပေါ့ပြီးရင်ဒီခဏဖြစ်ပြီဆိုရင်တတ်တာဖြတ်တာပဲလေအမှန်တော့လို့ပါပဲဖြစ်ဖြစ်ပါတော့တရားဥပဒေစိုးမိုးမှုဆိုတော့ရှိရမှာပေါ့ဘုလိုတက်ဖြတ်တယ်ဆိုတာကတော့အင်မာမဆိုးရိမ်ကကောင်းနေခြင်းဖြစ်ပါတယ်ပေါ့
ဒေသခံပြည်သူတွေရဲ့လုံခြုံရေးအတွက်လည်းဦးဆိုင်ဝမ်းလိုင်ခန်းကအခုလိုဆက်ပြောပါတယ
်အခုကကျွန်တော်ဒီ21ရက်စုငင်းချင်းရေးပြည်လုံးညီလာခံဆိုတဲ့ဟာတွေကိုပြောနေတဲ့အချိန်မှာအဲဒါတကယ်ရောနဲ့ဒါကရှိနဲ့တကယ်တရားလည်းနဲ့ကံတွေဖက်ကရောနော်ဒါကကျွန်တော်တို့ပြည်သူလူထုရဲ့ဖြစ်စဉ်တွေနဲ့ငင်းငယ်ရောများပေါ်ဆောင်ရမှာပါအာအဲ့လိုတာမင်းများဆောင်ရနိုင်မှတာလင်းအငင်းငယ်တကယ်အမှရှိမှတာလင်းပြည်သူလူထုတွေလည်းဟောဒီနာကဘဝနဲ့ကိုလွမြောက်မှာဖြစ်ပါတယ
်ပြီးခဲ့တဲ့လပိုင်းတွေကဒန်ခန်းဒေတာမှာရှမ်းပြည်တပ်မတော် SSA တောင်ပိုင်းနဲ့ TNLA ခေါ်ပလောင်တပ်ဖွဲ့အကြားမှာတိုက်ခိုက်တာတွေရှိခဲ့တယ်လို့အစိုးရတပ်မတော်နဲ့ရှမ်းပလောင်ကချင်စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာလည်းမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒီရပိုင်းတွေအတွင်းမှာတော့ရှမ်းနယ်ပလောင်တပ်ဖွဲ့အကြားတိုက်ပွဲတွေကြောင့်နမ်တူနဲ့တီဘောမြို့နယ်အတွင်းကရာနဲ့ချီတဲ့ဒေသခံတွေဟာနေရစွန့်ခွာတင်းရှောင်နေကြရပါတယ
်။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပို့လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပြပို့နိုင်ကြပါလေရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10:00နာရီအထိဆက်ပြီးနားဆင်ကြရမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်ဇူလိုင်လ14ရက်ကြာသပတေးနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ဒီအချိန်ပိုင်းအတွင်းမှာတော့နှလုံးကြွက်သားပျက်စီးခြင်းအကြောင်းပြောပြပေးမယ့်ကျမရေကနာမြန်မာပြည်ရဲ့တရုတ်အရင်းနှီးတွေအကြောင်းဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကန်တာမှာတော့
ဒီလောက်မင်းရောက်ပိုင်းဖြစ်တဲ့ဒီကနေမှဆိုရင်အင်တီ460ကျိတဲ့အကုန်လုံးမြုပ်တယ်စပွားကြီးကခြေလုံ
းရခိုင်ပြည်နယ်မြောက်ဦးမြို့ကရေဘေးတံခံခဲ့ရတဲ့အခြေအနေတွေနဲ့အတူတခြားတိုင်းရင်းသားဒေသတွေကစီးပွားရေးလူမှုရေးနိုင်ငံရေးသတင်းစုံလင်ကိုနားဆင်ကြရပါမယ်ဒီလိုစီစဉ်တွေကမှအခုအရင်ဆုံးကြက်မာရေးကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါဒီတစ်ပတ်မှာတော့နှလုံးကြွက်သားတွေဘာကြောင့်ပျက်စီးရသလဲဆိုတာကိုသိကြရမှာပါcardiomyopathy လို့ခေါ်တဲ့ဒီနှလုံးကြွက်သားပျက်စီးတဲ့ယောဂါဟာမြန်မာနိုင်ငံမှာအဖြစ်မများပေမဲ့ဖြစ်လာတဲ့အခါအသက်အန္တရာယ်ကြီးတတ်ပါတယ်ဒီယောဂါဘာကြောင့်ဖြစ်ရပြီးအသက်အန္တရာယ်မထိခိုက်အောင်ဘယ်လိုကာကွယ်မလဲနှလုံးကြွက်သားတွေပျက်စီးလာတာကိုဘယ်လိုကြိုပြီးတော့သိနိုင်တယ်လဲဆိုတဲ့အကြောင်းနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက်ခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ရှင်
โอเคปมคดรคิมองเอกครับสนเราမြန်မာနိုင်ငံမှာဒီနှလုံးကြွက်သားတွေမကောင်းဘဲနဲ့ဒီပျက်စီးလာတဲ့ယောဂါပေါ့ဆရာเนาะကာဒီယိုမိုင်ယိုပသီလို့ခေါ်တာပေါ့အဲ့ဒီယောဂါကဖြစ်တာများလားဆရာ
ဒီယောဂါကဖြစ်တာအញ្ញမ်းများတယ်လို့လည်းပြောလို့မရဘူးဒါပေမဲ့ကျွန်တော်လူလူရဲ့မှာဒီယောဂါရှိနေလို့ရှိရင်ဟိုရုပ်တရက်အသက်အန္တရာယ်ကိုလည်းပြုနိုင်တယ်လေကျွန်တော်တို့ sudden cardiac death ဆိုတဲ့ပုံလေးအဲ့ဒီအကျိုးရှိနိုင်တဲ့ယောဂါတခုဖြစ်တဲ့အတွက်ကြောင့်ဒီဟာကိုရှိဒီလားမရှိဘူးလားဆိုတာကျွန်တော်တို့သိထားဖို့ဟုတ်တယ်နောက်ပြီးတော့သူ့ကိုဒီအဲ့အန္တရာယ်ရုပ်ရည်ရှိနိုင်တဲ့ကြောင့်ဒီဟာထွက်လာတဲ့ကျွန်တော်တို့အခြားနှလုံးကြွေးကြောင်းကျင်းလို့တွေ့တို့ကဲ့သို့ပဲအရင်ကြီးရဲ့အခန်းကံကအပိုင်းမှာပါဝင်နေတယ်ဆိုတာကိုကျွန်တော်တို့သိထားဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအသက်အန္တရာယ်ရှိတဲ့ဆိုတဲ့အခါကျတော့ဆရာကြီးဘာကြောင့်ဒီယောဂါအဓိကဖြစ်ရလဲဆရာ
။များသောအားဖြင့်ဒီယောဂါကိုသမန်ကျဆင်းနေတဲ့ဆရာဝန်ကြီးတော်မှသူ့ဘော်ဒီရုပ်ရက်ဟောသတိပဋ္ဌာန်ကြီးရလွတ်သွားနိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်ဗျာ။အဲဒီယောဂါဘာကြောင့်ဖြစ်လဲဆိုတော့သူ့ကိုဘယ်လိုခွဲခြားရလဲဆိုတော့ဖြစ်တာဟို primary secondary ပေါ့ဗျာ။ဆိုပြီးတော့ဟိုဘာကြောင့်မှမရှိဘဲနဲ့ဖြစ်တာကိုအကြောင်းကိုအခြေခံဖြစ်တာသူကြီးကျွန်တော်တို့ခွဲခြားထားပါလေဗျ။ဟို primary ဆိုတဲ့ဖြစ်တဲ့ကာဒီယိုမယိုပသီကျွတ်သားများမပေါင်းတဲ့ယောဂါကတော့ genetic ပေါ့။ဗမွေးကလေးကဂျီမာမျိုးရိုးပြီးတာပေါ့ပေါ့။သူရင်းရဲ့ရှိတဲ့ကြောင့်ကျွတ်သားကြီးမပေါင်းမဲနော်အဲအဲ့ဒါကြောင့်ဖြစ်တာလေဖြစ်တာပါလေ။နောက်ဒုတိယ secondary ခေါ်တာပေါ့ဒါကြီးကတော့လူကြီးကမှဖြစ်နေကြဖြစ်လဲဖြစ်တတ်တယ်ကျွန်တော်တို့ဥပမာစီးလူယောဂရှိတယ်ဆိုတော့အဲ့လိုလူတွေမှာနှလုံးကြွက်သားကြီးတက်စီးတတ်တယ် thyroid ဆိုရင်ကျွန်တော်တို့ level အကျိတ်ပေါ့နဲ့ပတ်သက်ပြီးတော့ရှိနေတဲ့ဆေးတောင်ထုတ်တဲ့အခါမှာအဲ့လိုလူတွေမှာလည်းဖြစ်နိုင်ပါတယ်နောက်တစ်ခုကဒီဟာလည်းအရေးကြီးတဲ့အချက်ပါလူတော်တော်များများအရေးသေးစားတော့စားလေးရှိတော့alcoholic cardiomyopathy to toxic ဆိုရင်ကျွန်တော်တို့အစိတ်တော့ဖြစ်တယ်ဆိုရင်ပိုင်းနေတယ်ကျွန်တော်တို့ရှိရဲ့နောက်တစ်ခုကတော့ဓာတ်ရောင်ကြီးတို့ဓာတ်ရောင်ကြီးတက်လာလို့ radiation ဓာတ်ရောင်ကြီးပေးခံရဒီမှာလဲပြည့်ရပါလေနောက်တစ်ချက်ကတော့အခုပြင်းမြန်မာနိုင်ငံမှာပေါ့ဗျာဒီအစိတ်တော့အဆောက်ခေါ်မှာပေါ့ဆန်ကြီးဆန်ကြီးဟာဒီစားတယ်စားစားတယ်ဟိုအဓိကအစာအာဟာရကြီးစားနေနိုင်ငံဒီမှာအကျဉ်းဝဆိုရင်အမီးရမှာပါတဲ့ vitamin B ကိုလုံးလုံးမစားလို့ရှိရင် very very လို့ခေါ်တဲ့အခါလေးကျွတ်သားလေးလည်းနာပြီးပျက်စီးသွားတယ်သူနည်းသူကနှလုံးပါဆိုလို့ရှိရင်လည်း very very ကြောင့်ဖြစ်တဲ့ myopathy လို့ပါဆိုတာရှိတတ်ပါတယ်ဒါကျွန်တော်တို့နောက်ပိုင်းမှာကျန်းမာရေးဝန်ကြီးဌာနရောဒီအသိဉ
ီကတိုးတက်လာတဲ့ဗိုက်တာမင်စီလေးစားတယ်နောက်တစ်ခုကအကြီးကစားရမယ်ဆိုတော့အရေးကြီးမှသိလာကြတဲ့အခါကျတော့ဒီအဖြစ်ကအရင်နဲ့ဆိုရင်လေနောက်တစ်ခုကအော်တိုအင်မြင်းကိုရပါလိပုဂ္ဂိုလ်ကိုပြန်ပြီးတော့ကိုယ်စီမှာရှိတဲ့အကြီးရနေပြီးတော့ကိုယ်ပြန်ပြီးဒုက္ခပေးတာဖောရင်ဇာမှဒါလည်းအဖြစ်များတဲ့ဒီမှာဖြစ်နေတဲ့ rheumatoid arthritis တို့အဆေးအောင်ရောဂါတို့ SLE တို့အဲ့လိုမျိုးတွေမှာဆိုလို့ရှိရင်နှလုံးသားတွေကပျက်စီးတတ်တယ်။နောက်တစ်ခုက myocarditis myocarditis ရာဒီကျွန်တော်တို့ virus တို့ bacteria တို့လေးပါးနာမှာကျွန်တော်ပြောသွားလို့အဲ့ဒီလိုဟာတွေကြောင့်လေဒီအကောင်တွေကြောင့်လေကျွန်မတွေမကောင်းတာပေါ့ဗျာ
။ဟုတ်ကဲ့ဆရာအခုလိုဒီဖြစ်ရတဲ့အကြောင်းတွေသိထားတဲ့အခါကျတော့ဒီရိုးရိုးဗီဇာဖြစ်တာတော့ကာကွယ်ဖို့ခက်တာပေါ့ဆရာနော်အဲ့တော့ကာကွယ်နိုင်တဲ့နည်းလမ်းတွေရော
အဲဒီဟာက primary ဆိုတော့ genetics ပေါ့မွေးရပါရိုးရိုးဗီဇာကြောင့်ဖြစ်တာတော့ကာကွယ်မှုတော့ခက်ပါလိမ့်မယ်သို့တော်လည်းပဲခုနက secondary လို့ကျွန်တော်ပြောတဲ့ဟာတွေကတော့စောစောစီစီသိလို့ရှိရင်အဲဒီရောဂါတွေကိုနိုင်နိုင်နင်းနင်းကုသခြင်းအဖြစ်အဲဒီကျွမ်းသားတွေမထိကြအောင်ကာကွယ်လို့ရတာပေါ့ဒါပေမဲ့အချင်းကြီးအခုလိုသင်ကြားခြင်းလေပို့ပြီးတော့စိုးစိုးဝါစံသားမပြည့်စည်သွားဘူးဆိုလို့ရှင်တော့အသက်အန္တရာယ်ကိုကျွန်တော်ကာကွယ်နိုင်တဲ့အနေအထားမှာရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစီဂျူတို့ဒီလေဘင်းအချိတ်တို့ယောဂအပြင်ဒီအရက်တွေလည်းရှောင်တဲ့တဲ့ဘောဖြစ်တာပါဆရာနော်နောက်တက်အောင်ကြီးပေးတာလည်းအတန်နိုင်ဆုံ
းဒါတွေကကျွန်တော်ကာကွယ်ရမယ်ဟာလေရှိလို့ရှင်လေစိုးစိုးစီစီကုပါမယ်အဲ့ဒီမှာကျွန်တော်ထူးခြားတာတစ်ခုပြောရရင်တော့ဒီယောဂဟာနှလုံးတွေသက်သားကြီးမကောင်းလို့ဖြစ်နေတဲ့လူတွေဟာနှလုံးကအချိန်ကြီးခါသွားတတ်တယ် ventricular fibrillation လို့ cardiac arrest လို့နှလုံးကအချိန်ကြီးရပ်သွားတတ်တယ်နောက်ဒီလူတွေဟာတခြားလူတွေနဲ့ဆက်လို့ရှိရင် sudden cardiac death အခုကမှ kiss ကားနေတဲ့သတိထားပါလို့ဆောင်းဝင်တိုင်းပညာအစစက်ပြန်ပွားရေးအသိဉာဏ်နေပြီးတော့ပြောနေတာ sudden cardiac death ဆိုတာလူတွေနော်လို့အသက်ဆုံးရှုံးရတဲ့အကြောင်းရင်းတွေထဲမှာဒီကာဒိုမာပသီဆိုတာလည်းဖိတ်တန်းကပါနေတယ်ဆိုတာကိုလူတွေအနေနဲ့သိထားစေတယ်ဆိုတာကိုပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအသက်အနေရှိလောက်တဲ့ပေါ့နော်ဟုတ်လားခုနနှလုံးရက်တဲ့အဆင့်တီဖြစ်လာမယ်ဆိုလို့ရှိရင်ဒီလက္ခဏာတွေနေတဲ့ဆရာရေဘယ်လိုလက္ခဏာတွေကိုသတိထားပြီးတော့စောင့်ကြည့်ဖို့တုံးမလဲ
နာမလူတဲ့ဆိုင်ဒီလိုလူတွေကအချိန်ကြီးမောချက်ပြီးတော့ acute pulmonary edema ခေါ်တဲ့အဆုတ်မရေးမောပြီးတော့ဖြစ်တဲ့ပြဿနာမျိုးဖြစ်တတ်တယ်။သူများလိုအမောမရှိဘူးပေါ့။မောမောနေတတ်တယ်။အာပြီးတော့လေကားတွေတက်တဲ့အခါလဲမခံနိုင်ဘူး။နှလုံးမှာကျွန်တော်တို့ကြိလိုက်တဲ့အခါမှာသူများတဲ့လေနှလုံးဆိုင်ကဓာတ်မှန်နေမှာကြီးနေတတ်တယ်။ဒါမှမဟုတ်ကျွန်တော်ဒီလိုလူတွေကိုဒီမှာ ECG လို့မှာနှလုံးကြီးနိုင်ရတွေ့ရဆိုရင်တော့ဓာတ်မှန်ရိုက်ကြည့်ရမယ်။အခုကမှာလေကူလုပ်နိုင်တဲ့ echo ဆိုတာလုပ်လို့ရတယ်။အကူအဆလို့ရှင်အောင်လို့လိုက်ကြတဲ့လူပြောမှာကာဒိုမာပသီရှိမရှိကိုကျွန်တော်တို့တော်တော်များများသိနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးစီစဉ်ကိုနားဆင်ကြရတာပါကျမရေးအတွက်ဆောင်းရံရှောင်းရံတွေရာသီချိန်ခါလိုက်ဂရုစိုက်နေထိုင်ရမယ့်လိုအပ်ချက်တွေအဖြစ်များတဲ့ကျမရေးဆိုင်ရာပြဿနာအမျိုးမျိုးအတွက်အကြံပြုချက်တွေစတဲ့အကြောင်းအရာမျိုးစုံကိုပတ်စဉ်ကြာသာပတိနေ့ည9:00နာရီစီစဉ်မှာတင်ဆက်ပေးသလိုပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့မှနားဆင်နိုင်ပါတယ်အခုစနေနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်
မနက်ကပြောင်းလဲဖို့အင်ဂျင်နီကိုမဲပေးဆိုဆိုတဲ့ရွက်ကောက်ွဲလှုံ့ဆော်တဲ့အနိုင်ရတဲ့အစိုးရတွေတက်လာတာရက်တရာကြော်သွားပါပြီ။တိသာထင်ရှားတဲ့ဘယ်လိုအပြောင်းလဲတွေအစိုးရကလုပ်ပေးခဲ့ပြီးပြီလဲ။လုံနေတယ်လဲလို့မေးခွန်းထုတ်ကြပါတယ်။အပြောင်းလဲကိုလူကျင်တာကြောင့်အင်ဂျင်နီကိုတခဲနဲ့မဲပေးခဲ့ကြတဲ့လူထုဘက်ကရောအမှန်တကယ်ပြောင်းလဲနေကြပါပြီလား။နှစ်ပေါင်းများစွာအသားကျအယိုးဆွဲနေတဲ့တွေးနေကြလုံနေကြနေနေကြပုံစံတွေကိုတကယ်ပဲပြောင်းလဲနေကြပါပြီလား။အခုလာမယ့်စနေညဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြရဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-3-1-999လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
VOA ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးကမ်းမှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြအားပါရမယ်။မြန်မာပြည်ကတရုတ်အရင်နှီးကြောင်းရေးထားတဲ့ဘေကျင်းအခြေစိုက်သုတေသနဌာနထုတ်စာရန်ကိုဥအောင်ခင်သုံးသပ်ပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါရရှင်။
မြစ်စုံဆယ်စီမံကိန်းရဆိုင်တဲ့လူခဏထိုးကျသွားတဲ့တရုတ်အရင်းနှီးဟာပြန်လည်တိုးပွားနေတာတွေ့ရပါတယ်။နိုင်ငံကုန်သွယ်မှုပမာဏဟာလည်းကြီးထွားနေပါလေ။တရုတ်ပြည်ကိုဓာတ်ငွေစပြီးတင်ပို့တဲ့2013မှာမြန်မာပြည်ကတရုတ်ကိုတင်ပို့တဲ့ပို့ကုန်တန်ဖိုးဟာ9ဆလောက်ထိုးတက်သွားပါတယ်။မြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဟာတရုတ်ပါ။မြန်မာပြည်မှာနေရာတိုင်းလိုလိုတရုတ်ကမှုမှုကိုအနည်းနဲ့အများတွေ့နိုင်ပါလေ။ဒါလိုဖြစ်လာဖို့အနည်းငယ်10ကျော်တရုတ်ကရင်းနှီးခဲ့ရပါတယ်။ဒါပေမဲ့တရုတ်အရင်နှီးအကြောင်းအနောက်တိုင်းမှသာစာရန်ထုတ်ဖူးပါတယ်။မကြသေးပြီကတော့ဘေကျင်းမြို့တော်အခြေစိုက် Global Environmental Institute ကသုတေသီ3ဦးရေးသားပြုစုတဲ့မြန်မာပြည်ကတရုတ်အရင်နှီး Chinese Investment in Myanmar ဆိုတဲ့55မျက်နှာစာရန်ထွက်လာပါတယ်။အနောက်တိုင်းရဲ့တန်ခတ်မှုတရားစတာကျွေးဝမှုနဲ့တရုတ်မဟာဗျူဟာမှာအချက်အကျကျမှုကြောင့်မြန်မာပြည်မှာတရုတ်ကရင်းနှီးမြှုပ်နှံပုံကိုတင်ပြပါတယ်။ဦးသိန်းစိန်အစိုးရတက်လာချိန်မှာတရုတ်ဟာမြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်နေပါပြီ။မြစ်ဆုံစီမံကိန်းရဆိုင်လိုက်တဲ့နှစ်မှာထိုးကျသွားပြီးမြန်တရုတ်အရင်းနှီးဟာအခုတော့ထိတ်ဆုံးကူပြန်ရောက်နေပါပြီ
။တရုတ်အရင်းနှီးထဲမှာ63ရာခိုင်နှုန်းကရေအားလျက်စစ်ဖြစ်ပြီးရေနံ၊ဓာတ်ငွေနဲ့တက္ထုတွင်က36ရာခိုင်နှုန်းဖြစ်ပါတယ်။အခြားလုပ်ငန်းကဏ္ဍတွေက7ရာခိုင်နှုန်းပဲရှိပါတယ်။လုပ်ငန်းကြီးတွေကိုတရုတ်အစိုးရပိုင်ကုမ္ပဏီတွေကလုတ်ကင်ပြီးဘိန်းကိုအစားထိုးဖို့ရည်ရွယ်တဲ့စိုက်ပျိုးရေးလုပ်ငန်းလေးတွေကိုတော့ယူနန်တရုတ်တွေကလုတ်ကင်ပါတယ်။တပိတ်ချင်းမြို့နယ်တကောင်းတောင်ကနီကိုတက်ထုအနည်း20ထိုးယူဖို့ဒေါ်လာတန်း800ကျော်တရုတ်ကရင်ထားပါတယ်။စပယ်တောင်နဲ့ကျေးစင်တောင်မှာဒေါ်လာတန်း900ရင်ပြီးကျေးနီတန်ချိန်4000ထိုးယူနေပါတယ်။လေဘရောင်းတောင်မှာဒေါ်လာတန်း1100ရင်ပြီးကျေးနီတန်ချိန်3000ထိုးယူဖို့စီစဉ်နေပါတယ်။ချင်းပြည်နယ်မှာလည်းနီကိုတက်ထုထုတ်ယူဖို့တရုတ်ကစီမံကိန်းချထားပါတယ်
။တရုတ်ရင်းနှီးထားတဲ့ရေအားစရစ်စီမံကိန်း26ခုရှိတဲ့အ ਨੇ 3ခုသာပုဂ္ဂလိကပိုင်ဖြစ်ပြီး23ခုကိုတရုတ်အစိုးရကုမ္ပဏီတွေကပိုင်ဆိုင်ပါတယ်။တရုတ်ပြည်ကိုလျှက်စစ်တပ်ပေးမဲ့စီမံကိန်းတွေဖြစ်တာမို့ရေကားသားအများစုဟာတရုတ်နေစပ်တဲ့နီးတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိကြပါတယ်။မြစ်ဆုံချီပွေချီပွေငယ်ဂူဆောက်ခေါင်းလန်းပူဂျီနာဖီဇွန်နဲ့လိုက်စားစားတဲ့စီမံကိန်းတွေမှာတရုတ်နဲ့ဖက်ဆက်လုပ်သူဟာကွယ်လွန်သူဘိန်းဘီယင်ဟောင်းလောဆင်ဟန်ရဲ့သားဦးထွန်းမြင့်နိုင်ရဲ့ Asian World Company ဖြစ်ပါတယ်။ကုလုံဆယ်စီမံကိန်းမှာလည်းဦးထွန်းမြင့်နိုင်လုပ်ပိုင်ခွင့်ရထားပါတယ်။ Asian World နဲ့တရုတ်ကုမ္ပဏီတွေဖက်ဆက်လုပ်ခွင့်ရတဲ့ရေအားလျှပ်စစ်စီမံကိန်းပေါင်း9ခုလောက်ရှိပါတယ်။ Asian World ပိုင်တဲ့တောက်ရေကနှစ်ကလျှက်စစ်တအားကိုအစိုးရကပြန်ပြီးဝယ်ယူနေရပါတယ်။
ဘူဒန်းရွှေရဲ့လူယုံကွယ်လွန်သူဥအောင်တောင်းရဲ့သားတွေပိုင်တဲ့ IGE ကုမ္ပဏီလဲတရုတ်နဲ့တွဲပြီးရေအားလျှပ်စစ်တိစောက်ခွင့်ရထားပါတယ်။နောင်ဖနဲ့ဟတ်ကြီးအပါအဝင်ရေအားလျှပ်စစ်၄ခုကို IGE ကုမ္ပဏီကတရုတ်နဲ့တွဲပြီးတိစောက်မှာဖြစ်ပါတယ်။ဒါပေမဲ့စီမံကိန်း၄ခုစလုံးရပ်ဆိုင်းထားတယ်လို့ပေကျင်းစာရမ်းမှာဖော်ပြပါတယ်။နောင်ဖရေအားလျှပ်စစ်ကတရုတ်ကိုဓာတ်အားပေးဖို့ရည်ရွယ်ပြီးဟတ်ကြီးကတော့ထိုင်းတွက်ဖြစ်ပါတယ်။နောင်ဖရေအားလျှပ်စစ်ကိုရှမ်းပြည်နယ်အစိုးရကခုမပြူကြောင်းမကြာမီကသတင်းထွက်လာပါတယ်။ဘိန်းအစားထိုးစိုက်ပျိုးရေးဆိုတဲ့ရည်ရွယ်ချက်နဲ့ရှမ်းပြည်မြောက်ပိုင်းမှာစိုက်ပျိုးရေးလုပ်နေတဲ့တရုတ်ကုမ္ပဏီပေါင်း200လောက်ရှိကြောင်းပေကျင်းစာရမ်းမှာဖော်ပြထားပါတယ်
။ယူနန်ကိုရင်းနှီးတဲ့ငွေတင်ပို့တဲ့မဒရစ်ကျွန်းရင်းနှီးစခန်ပြီးစီးသွားတဲ့အတွက်ကြောက်ဖြူအထူးစီးပွားရေးဇုန်တည်ဆောက်ရေးကိုတရုတ်ကစိတ်ဝင်စားနေပါတယ်။ဒီစီမံကိန်းအတွက်မတီငွေဒေါ်လာသား8300လိုအပ်ပြီးနောက်35နှစ်အတွင်းမှာဒေါ်လာသား19,000ကျော်ရင်းနှီးဖို့ခံမှန်းထားပါတယ်။တရုတ်နဲ့လက်တွဲမဲ့သူကတော့ခရိုနီဟောင်းဦးတေဇဖြစ်ပါတယ်။ယူနန်ရခိုင်မီထားလန်ဖတ်ဖို့2017မှာနားလည်မှုရယူခဲ့ပြီးမှမတင်မကျဖြစ်နေပါတယ်။လမ်းအစပိုင်းဖြစ်တဲ့လင်းကျန်ချင်းရွှေဟော်အပိုင်းကိုလေးတင်နဲ့တိဆောက်မယ်လို့ရှင်းဟွာသတင်းမှာဖော်ပြပါတယ်။သဘောပတ်ဝန်းကျင်နဲ့လူအဖွဲ့အစည်းကိုထိခိုက်နိုင်မဲ့အန္တရာယ်ကိုတရုတ်ကုမ္ပဏီကြီးတွေသဘောပေါက်ပြီးမှလက်တွေ့အကောင်အထည်ပေါ်တဲ့ဘက်မှာမထိမရောက်ဖြစ်နေတယ်လို့ဆိုပါတယ်။မြန်မာနဲ့ဖက်ဆက်လုပ်တဲ့တရုတ်ကုမ္ပဏီလေးတွေကတော့ဒီကိစ္စမှာမြန်မာဘက်ကတာဝန်ယူရမယ်လို့ယူဆပါတယ်။ မြန်မာပြည်ကရပ်ဖက်အဖွဲ့အစည်းတွေကိုတရုတ်ကုမ္ပဏီတွေမကင်တွယ်တတ်တာဟာလေတရုတ်စံရင်းစိတ်သက်ပြင်းထန်လာရတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်အရပ်ဖက်အသင်းအဖွဲ့တွေနဲ့သဟဇာတဖြစ်ရေးဟာတရုတ်ကုမ္ပဏီတွေရဲ့ရည်ရွယ်ချက်ဖြစ်တဲ့ကြောင်းဘေဂျင်းမြို့တော်အခြေစိုက် Global Environmental Institute ရဲ့စာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ
ဥဟောင်းခင်ရဲ့မြန်မာရေးတုံတက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရဲ့ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဗန်တီယူကနေစကိုင်းတိုင်းဒေသကြီးကလေးမြို့မှာရှိတဲ့ရာဇကြိုရေလောင်တမန်ဘတ်စုံစီမံကိန်းနဲ့ရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုတွားရောက်စစ်ဆေးခဲ့ပါတယ်ရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်တပ်ဖွဲ့တို့ရဲ့စစ်ရေးပြဿနာတွေကြောင့်ဒေသခံလူထု900ကျော်နေရက်ကနေထွက်ပြေးနေရတယ်ဆိုတာနဲ့ချင်းပြည်နယ်တောင်ပိုင်းညီလာခံပိတ်ပင်ခံရတဲ့အပေါ်ချင်းနိုင်ငံရေးပါတီနဲ့လူမှုဖွဲ့စည်းတွေကနေဘလို့သဘောထားအမြင်တွေရှိနေပါသလဲဆိုတဲ့အခြေအနေတွေကိုကြားကြရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါအမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌနိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဗန်တီယူဟာဇူလိုင်လ10ရက်နေ့ကစကိုင်းတိုင်းဒေသကြီးကလေးမြို့ကိုသွားရောက်ပြီးရာဇကြိုရေလောင်တမန်ဘက်ဆောင်စီမံကိန်းနဲ့မိုးများပြီးရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုသွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမိုးများပြီးရေကြီးမှုကြောင့်ချင်းတောင်ဘက်ကတလဟောလိန်ဆင်းလာတဲ့ချောင်းရည်နဲ့တစ်တုံးတွေကြောင့်ရာဇကြိုရေလောင်တမန်ဟာစိုးရင်ရေကျော်တဲ့အထိကြော်သွားခဲ့ပြီးဒေသခံပြည်သူတွေစိုးရင်ထိတ်လန့်ခဲ့ရပါတယ်ဒေသခံပြည်သူတွေရဲ့စိုးရင်ကြောက်ကြမှုတွေကိုဖြေလျှော့ပေးဖို့ရေလောင်တမန်နဲ့တန့်ခိုင်မှုအခြေအနေအန်ဒီဖြစ်ပေါ်နိုင်မှုရှိမရှိအခြေအနေရေလောင်တမန်ခံခန့်အောင်ပြင်ဆင်ဆောင်ရွက်ထားမှုအခြေအနေတွေကိုအများပြည်သူသိရှိအောင်အချိန်နဲ့တပြေးညီထုတ်ပြန်ဆောင်ရွက်သွားကြဖို့ဒုတိယသမ္မတကပြောဆိုခဲ့ပါတယ်ကလေးမြို့နယ်ဟာပြီးခဲ့တဲ့2015ခုနှစ်ကရေကြီးရေလျှံမှုတွေကြောင့်သဘာဝဘေးဒဏ်ကိုဆိုးဆိုးရွားရွားခံခဲ့ရတဲ့ဒေသဖြစ်ပြီးယနေ့ချိန်ထိပြန်လည်ထူထောင်ရေးလှုပ်ဆောင်နေတဲ့ဒေသလည်းဖြစ်ပါတယ်
ရှမ်းပြည်တပ်မတော် RCSS SSC နဲ့တောင်ပလောင်မြို့တလူမြောက်ရေးတပ်မတော် TNL ရဲ့အကြာနေမီအငင်းပွားမှုစစ်ရေးတင်းမာမှုပြဿနာတွေကြောင့်ဒေသခံ900ကျော်နေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ်ကျူရန်လာဒုတိယပတ်ကဆက်လို့ယနေ့ထိရှမ်းပြည်မြောက်ပိုင်းဒီဘောမြို့နယ်နမ်ဒူမြို့နယ်အတွင်းကြေးရွာနီးနားတွေမှာတိုက်ပွဲတွေဆက်တက်ဖြစ်ပွားလာလို့တိရခန့်တွေထွက်ပြေးတိမ်းရှောင်နေကြရတာပါနမ်ဒူမြို့ကရှင်မင်းသာဘုံတော်ကြီးကျောင်းမှာမန်တုံမြို့နယ်ကရွာ၄ရွာကရွာသား400ကျော်ဒီဘောယတနာရှိကူကျောင်းမှာစစ်ပေးဆောင်369ရောက်ရရှိလာတယ်လို့လည်းကူညီပေးနေတဲ့သူတွေကပြောပါတယ်2015နှစ်နောင်ပိုင်းကဆက်လို့ရှမ်းပြည်တပ်မတော် RCSSSA နဲ့တောင်မြူတာလူမျိုးရေးတပ်မတော် TNL အကြားနယ်မြေအငင်းပွားမှုပြဿနာကြောင့်ဒီဘောနမ်တူကြောင့်မဲနမ်ခမ်းနဲ့မန်တုံမြို့နယ်တွင်ဒေသခံထောင်ကနန်းစစ်ပေးစစ်တမ်းတင့်နေပါတယ်
။ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ဟာဇူလိုင်လ23ရက်နေ့နံနက်ပိုင်းကမြောက်ဦးမြို့အလိုတော်ပြည့်အောင်မြေဘောတိဓမ္မရိတ်တာကျောင်းမှာရေဘေးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီတွေ့ဆုံပွဲမှာရေဘေးဒုက္ခသည်တွေအတွက်ထောက်ပံ့ရေးတချို့ပေးအပ်ခဲ့ပြီးမြောက်ဦးမြို့မှာရေလွမ်းမိုးခံရတဲ့အခြေအနေကိုတာဝန်ရှိသူတွေကတင်ပြခဲ့တယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ဟာဇူလိုင်လ12ရက်နေ့ကရခိုင်ပြည်နယ်စစ်တွေမျိုးကနေတဆင့်မြောက်ဦးမျိုးကရေဘေးဒုက္ခသည်တွေနဲ့တနာယီနီးပါတွေ့ဆုံအပြီးမှာတော့တောက်တော်ဘက်ကရေကြီးမှုအခြေအနေကိုလိုက်လံကြည့်ရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်
ကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေတာတနိုင်းမြို့နယ်ဘက်မှာမိုးအစ်စ်မပြတ်ရွာတွင်မူကြောင့်ဆူလင်လဆန်းပိုင်းကလေးကတနိုင်းမြို့ရေတက်လာပြီးရေရှမ်းတက်လာတာကြောင့်ဒေတာခံတွေခက်ခဲနဲ့ရင်ဆိုင်နေရပါတယ်။မြို့ရေရှမ်းတက်လာချိန်မှာနေရေလွမ်းမိုးတွားခဲလို့ရေမရောက်သေးတဲ့ကုန်းမြင့်ပေါ်လမ်းမပေါ်တွေမှာရွှေ့ပြီးနေထိုင်ကြရပြီးငွေကြေးတတ်နိုင်သူတချို့ကတော့တဲခိုခမ်းမှနေနိုင်ပေမဲ့အများအပြားကတော့နေစရာမရှိသေးပါဘူးလို့ဒေတာခံတွေကပြောပါတယ်။ အခုအချိန်ရေပေးတင်နေတဲ့ပြည်သူတွေမှာဒုက္ခခက်ခဲတဲ့ရင်ဆိုင်နေရပေမဲ့တဆုံတရာအကူအညီမရသေးဘူးလို့ဒေတာခန်တွေကပြောပါတယ်
27ရာစုပြည်လုံးညီလာခံအတွက်မွန်အမျိုးသားတရက်လုံးကိုကိုစားပြုတဲ့အတန်တန်ထဲတင်ပြနိုင်ဖို့အတွက်မွန်ပြည်သက်ပါတီဦးဆောင်တဲ့မွန်အမျိုးသား conference တရက်ကိုဩဂုတ်လပထမအပတ်မှာကျင်းပသွားဖို့ရှိပါတယ် conference မှာမွန်နိုင်ငံရေးပါတီတွေမွန်လူမှုအဖွဲ့အစည်းတွေမွန်တန်ကာရိုတွေနဲ့မွန်မျိုးချစ်ပုဂ္ဂိုလ်တွေအစရှိတဲ့အားလုံးပါဝင်နိုင်တဲ့ conference တရက်လည်းဖြစ်တယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကပြောပါတယ်conference မှာ27ရာစုပင်လုံးညီလာခံတက်မဲ့အကြောင်းနဲ့အမျိုးသားစည်းလုံးညီညွတ်ရေးကိစ္စကိုအဓိကဆွေးနွေးမှာဖြစ်ပြီးတော့မွန်အမျိုးသားများရေးဆွဲထားတဲ့ယာမညံ့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အမျိုးသားညီလာခံစီရင်ကျင်းပနိုင်ဖို့အတွက်ကိုလည်းဆွေးနွေးသွားဖို့ရှိပါတယ် conference ကိုမွန်ပြည်သက်ပါတီထိန်းချုပ်နေမည်ဖြစ်တဲ့မော်ဒမြိုင်ခရိုင်ဌာနချုပ်တီရှိရာကရင်ပြည်နယ်ကြံအင်းစိတ်ကြီးမြို့နယ်တောင်ပေါက်ကျေးရွာမှာ၃ရက်ကြာကျင်းပသွားဖို့စီစဉ်ထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။ချင်းပြည်နယ်မင်းတပ်မြို့မှာကျင်းပဖို့ရထားတဲ့ချင်းပြည်နယ်တောင်ပိုင်းညီလာခံကိုနိုင်ငံတော်သမ္မတရုံးကနေကျင်းပခွင့်မပြုခဲ့ပါဘူး။ဒီမိုကရေစီအစိုးရသစ်လက်ထက်မှာအခုလိုတားမြစ်ပိတ်ပင်မှုတွေရှိနေစေအပေါ်ချင်းနိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကနေဘလို့သဘောထားအမြင်တွေရှိနေပါသလဲဆိုတာကိုဆလိုင်းရောဘတ်ရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင်။
ချင်းမြင့်နဲ့မင်းသားအကစားယုံမှာနှစ်ရက်တာကျင်းပဖို့စီစဉ်ထားတဲ့ချင်းမြင့်နဲ့တောင်ပိုင်းညီလာခံကိုနိုင်ငံတော်သမ္မတယုံကဆိုင်းငံ့ထားဖို့ညွှန်ကြားလာတာဟာအစိုးရတည်းရဲ့ policy ကိုမေးခွန်းထုတ်စရာဖြစ်လာတယ်လို့ညီလာခံချင်းပရေးကော်မတီတွင်းမှုဦးအောင်လောဟာကပြောပါတယ
်ဒီအစိုးရလက်ထက်မှာကကျွန်တော်တို့ပို့ပြီးတော့မှပုံလင်းမြင်သာမှုရှိလာမယ်ပို့ပြီးတော့အဆင်ပြေလာမယ်ကောင်းလာမယ်ဆိုပြီးတော့ကျွန်တော်လည်းအများကြီးမျှော်လင့်ခဲ့တယ်ဒါပေမဲ့အခုဖြစ်လာတဲ့အနေအထားမျိုးကကျွန်တော်တို့အတွက်အရင်ပြီးခဲ့တဲ့အချိန်တုန်းကထက်တောင်မှတော်တော်ကိုသိုးဝါးတယ်လို့ကျွန်တော်တို့ခံစားရတဲ့အတွက်သူတို့ရဲ့ policy ပိုင်းကိုတော့နည်းနည်းမီးခွန်းထုတ်စရာဖြစ်လာတာပေါ့နော
်ချင်းမြင့်နဲ့တောင်ပိုင်းညီလာခံမှာ2013ခုနှစ်ကကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ချင်းမြို့ရညီလာခံမှာဆုံးဖြတ်ခဲ့ကြတဲ့ချင်းပုံသဘောတူညီချက်150ချက်ကိုပြန်လည်လေ့လာဆန်းစစ်ဖို့27ရာစုပင်လုံခေါ်ပြည်ထောင်စုငင်းချင်းရေးညီလာခံကိစ္စနဲ့ချင်းမြင့်နယ်တောင်ပိုင်းဒေသကမြို့နယ်၄မြို့နယ်ဖြစ်တဲ့မင်းတပ်မတူပြီးပလဝကံပလက်မြို့နယ်ကဒေသခံမြို့နယ်စုတွေကြားအမျိုးသားရေးလုပ်ငန်းပိုင်းဆိုင်ရာမှာရေရှည်အလုပ်သွဲလုပ်နိုင်ရေးစုံရအဖွဲ့အစည်းတစ်ခုဖြစ်ပေါ်လာရေးတို့ကိုအဓိကဆွေးနွေးသွားဖို့အစီအစဉ်ထားခဲ့ကြတာပါညီလာခံတက်ရောက်ဖို့ချင်းမြင့်နယ်တောင်ပိုင်းဒေသကမြို့နယ်၄မြို့နယ်ကကိုယ်စားလှယ်တွေဖြင့်အထူးဖိတ်ကြားခြင်းခံရတဲ့ပုဂ္ဂိုလ်တွေလည်းမင်းသားမျိုးကိုရောက်ရှိပြီးညီလာခံကျင်းပခွင့်အသင့်ဖြစ်နေတဲ့အချိန်မှာအခုလိုနေကပိတ်ပင်ခံရတာဖြစ်ပါတယ်ညီလာခံကျင်းပခွင့်ပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်လို့ချင်းသူသက်ရေးပါတီသူဦးမှုဦးရှိန်ထွန်းကတော့အခုလိုသုံးသပ်ပြောဆိုခဲ့ပါတယ်
သူတို့တင်ထားတာကတော့ကြာပြီဆိုတော့တပတ်လောက်အလိုမှကဲဒီဟာတော့အချိန်ဆောနေပါသေးတယ်ဆိုပြီးတောင်းကြဆန်လီမြပို့လိုက်လို့ရှင်သူတို့ဘက်ကပြင်ဆင်ထားလို့ရတာပေါ့ဒီအုပ်ချုပ်ရေးရေတရားကတော့အရင်တော့ပုံစံအတိုင်းပဲပါဇက်ကနေပဲဒီမိုကရေစီဆိုးရဆိုပြီးပြောတဲ့သဘောပဲတော့ဖြစ်တာဟုတ်သူလုံထုံးလုံးကြီးကလုံးဝကိုမပြောင်
းချင်းလူအခုရေးဖွဲ့ CHRO တာဝန်ခံသူဖြစ်တဲ့စောက်လင်းကတော့ချင်းမြင့်နယ်တောင်ပိုင်းညီလာခံကျင်းပခွေပိတ်ပင်ခံရတာအခုလိုချိန်တိုင်းမျိုးမှာမဖြစ်သင့်တော့ဘူးလို့ထောက်ပြပါတယ
်ဖြစ်တဲ့အရာလို့ပဲကျွန်တော်ယူဆတယ်ဘာလို့ဆိုတော့အရင်တော့ကတော့ချင်းပြည်နယ်ကလုံခြုံရေးအရာဆိုရင်ရတဲ့အပိုင်းမျိုးတို့အကြောင်းပြလဲရှိတယ်လေအခု ceasefire လည်းလုပ်နေကြပြီလုံခြုံရေးအကြောင်းပြအဆက်လည်းမရှိတော့ဘူးပြီးတော့ဒီလိုမျိုးအရက်ဖက်ဖွဲ့စည်းတွေကကျင်းပတဲ့ညီလာခံပဲဖြစ် event တစ်ခုပဲဖြစ်ဖြစ်အဲ့ဒါတော့လွတ်လပ်စွာကျင်းပနိုင်ခွင့်တော့ရှိရမယ်လို့ကျွန်တော်ယူဆတယ်ကြော
အခုလိုတောင်ပိုင်းညီလာခံကျင်းပခွေပိတ်ပင်ခံရတဲ့အကြောင်းရင်းကိုတိတိကျကျမသိရသေးပေမဲ့ညီလာခံကျင်းပခွေတောင်းခံတဲ့အချိန်မှာမင်းသက်ခရိုင်မျိုးနွယ်စုများတွေ့ဆုံပွဲမြင်နဲ့တောင်းဆိုခဲ့ပြီးနောက်ပိုင်းမှာချင်းမြင့်နယ်တောင်ပိုင်းညီလာခံမြင်နဲ့ညီလာခံကျင်းပဖို့စီစဉ်နေတဲ့အတွက်ချင်းလူမျိုးတွေကြားမလိုလားအပ်တဲ့စိတ်ဝင်ကွဲမှုတွေဖြစ်ပေါ်နိုင်တဲ့ဆိုပြီးနိုင်ငံတော်သမ္မတယုံကနေတစင်ပိတ်ပင်လာတာဖြစ်တယ်လို့ချင်းပြည်နယ်ဆိုရဖွဲ့တွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်မှာဒီလအစပိုင်းကမိုးအဆင်ပြတ်ရွာသွန်းပြီးရေကြီးခဲ့တဲ့အတွက်လူသေဆုံးမှုတွေရှိခဲ့တဲ့အပြင်အိုးအိမ်တွေပျက်စီးခဲ့တယ်လို့လေယာစိုက်ပျိုးရေးလုပ်ငန်းတွေလည်းအများအပြားပျက်စီးခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းရေဘေးအခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
ရည်လွှမ်းမှုခံခဲ့ရတဲ့ရခိုင်ပြည်နယ်မြို့နယ်တချို့ကတိခိုက်မှုအခြေအနေတွေကိုအရေးဖာအဖွဲ့စိတ်တစ်ခုဖြစ်တဲ့ People for People အဖွဲ့ကကိုစိုးလန်းကအခုလိုပြောပြပါတယ်
။ဒီကရာဖြစ်တာကမြို့မျိုးနဲ့မြို့မျိုးနဲ့တောက်တော်မြို့နဲ့ကျွန်တော်မျိုးနဲ့အစိုက်ပိုင်းနေရာတချို့ပေါ့။အဲ့ဒီနေရာတွေအများဆုံးရည်လွှမ်းခံရတဲ့အခြေအနေမှာရှိတယ်။လက်သမားတွေအများဆုံးလိုက်တာလေ။လက်သမားတွေကစပါတော့သူတို့အစင်းနဲ့တည်ထားပြီးပြီ။လောရည်နဲ့ထန်တာအတွက်စက်တွေကိုတောင်းလာကြတယ်ဆိုတော့ဒီစက်တွေကဒီမှာမြုပ်ပါတော့တာလို့ ပြန်ပြီးမှခရရဲ့ဘက်မှာဒီစစ်တေကိုပြင်ဆင်ရတော့အချိန်ကြီးတောင်းတော့ခက်ခဲဖြစ်တယ်
ရေပိတံကိုအဓိကခံခဲ့ရတဲ့မြောက်ဦးမြို့ရဲ့ရေပိဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမြောက်ဦးမြို့နယ်အမှတ်တိုက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသာထွန်းစင်ကအခုလိုပြောပြပါတယ်
ကျွန်တော်တို့မြောက်ဦးမြို့ပေါ်မှာကကြတော့ရေပိချောင်းဒုက္ခပင်စခန်းတစ်ခုလောက်ကိုရှိပါတယ်ဒီမြောက်မြို့နယ်မြောက်ပိုင်းဖြစ်တဲ့ဒီအပြင်မှာဆိုရင်အင်ဂျင်460ရှိတဲ့အကုန်လုံးမြို့တွေစပွားကြီးကရှစ်လုံးရေမြို့ပြီးတော့ပါသွားတယ်အဲဒီမှာတော့အင်တာဆို40နဲ့လို့ရေဆရာကျော်ကပထမတော့သူတို့ကပူကြီးကောင်းတာကိုယ်လုံးနေရတယ်ဆိုတော့သူတို့တွေလည်းကိုယ့်အိမ်ကိုပြန်နေကြပါဘူး
မြောက်ဦးမြို့ပေါ်တစ်ခုလုံးအတိုက်တာနဲ့လေရေနိုင်မြောက်ခဲ့တဲ့အတွက်နောက်ထပ်ဒီလိုရေကြည့်ရေလျင်တာတွေမဖြစ်ဖို့မြို့တွင်းကလျှောက်တွေရေစီရေလာကောက်အောင်တူဖော်ဖို့အတွက်မြို့လုံးကျွဲ့စီဝေးတစ်ခုကျင်းပပြီးကော်မတီတစ်ခုကိုလေအခုရပိုက်ကဖွင့်ဆစ်ခဲ့ကြပါတယ်ရေပိသံပြည်သူတွေကိုပြည်နယ်အစိုးရနဲ့နိုင်ငံရေးပါတီတွေအရေးဖက်လူမှုအဖွဲ့အစည်းတွေကအရေးပေါ်အကူအညီတွေထောက်ပံ့ပေးနေပေမဲ့တောက်ဆုံးရေနဲ့အစားအစာအရေးတကြီးလိုအပ်နေစစ်လို့မန်ဘယ်မုခန်ဦးသန်းထွန်းကပြောပါတယ်လွန်ခဲ့တဲ့နှစ်ကလည်းရခိုင်ပြည်နယ်တစ်ခုလုံးအတိုက်တာနဲ့ရေလွှမ်းမိုးတာခံခဲ့ရတဲ့အတွက်လူနေအိမ်အများပြားနဲ့လေယာဉ်တွေပျက်စီးခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။နိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဘန်တီယူကနေစကိုင်းတိုင်းဒေသကြီးကလေးမြို့ရစကြိုရေလောင်တမန်ဘက်ဆောင်စီမံကိန်းနဲ့ရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လန်ဒရာတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနေဇာဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်ကနေနားဆင်နိုင်ကြပါတယ်မကြာခင်မှာကျမတို့ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်အစီအစဉ်ဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်
။အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့နဲ့လူမှုဝန်ဝိုင်းတွေကြားနောက်ထပ်တင်းမာမှုတွေကိုလာမယ့်လလာမယ့်နှစ်အဲ့ဒီထက်ပိုပြီးတော့နောက်ထပ်အချိန်တော်တော်ကြာကြာထိမြင်နေရအောင်မယ်လို့မျှော်လင့်ရကြောင်းအမေရိကန်သမ္မတဘရာကိုဘာမာကပြောပါတယ်။သမ္မတအိမ်ပြည်တော်မှာဗိုလ်ထုနေက၄နာရီကြာတွဲဆုံဆွေးနွေးပွဲတစ်ခုတွင်သမ္မတဘာမာကအဲ့လိုပြောသွားတာပါ။အဲ့ဒီဆွေးနွေးပွဲကိုရဲတပ်ဖွဲ့အကြီးအကဲတွေပြည်내အုပ်ချုပ်ရေးမှုနဲ့မြို့တော်ဝန်အများအပြား Black Lives Matter လို့ရှာမှုမှာပါဝင်သူတွေတက်ရောက်ကြပါတယ်။ရပလီကန်သမ္မတလောင်းအဖြစ်တည်ကြသလောက်ဖြစ်နေတဲ့ဒေါ်နယ်ထရမ့်ကဒုတိယသမ္မတလောင်းရွေးချယ်ဖို့စကားတွေဆင်းရောက်နေပြီးမနေ့ကတောက်ကြနေမှာကြေညာဖို့စီစဉ်နေပါတယ်ဒေါ်နယ်ထရမ့်ရဲ့အင်္ဂါနေ့ကမဲဆွတ်စည်းရုံးပွဲမှာအတူပါဝင်ခဲ့တဲ့အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်အောက်တိုဘာ3ရက်နေ့ဟောင်းနူးဒ်ဂင်ဂရစ်နဲ့လက်ရှိနယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတီတို့၃ယောက်နဲ့တယောက်ကိုရွေးမယ့်အလားအလာရှိပါတယ်ပြည်ထောင်ကြီးချုပ်တဲ့ထရီဇာမေရဲ့အဆိုအရအတွက်လူတွေရွေးချယ်ဖို့ဟာပြည်တွင်ပြည်သူတွေကိုရေရှည်မှာထိခိုက်နေနိုင်စေမဲ့အန်ဒရယ်များလာတဲ့လှုပ်ဆောင်မှုတစ်စီတစ်ပိုင်းဖြစ်တယ်လို့ဥရောပပါလီမန်အကြီးအကဲမာတင်ရှူးစ်ကအုတ်ပြန်လိုက်ပါတယ်။ပြည်တွင်နိုင်ငံရဲ့ဝန်ကြီးချုပ်တွေအဖြစ်ဗိုလ်ထုနေမှာစတင်ပြီးတာဝန်ယူတဲ့ထရီဇာမေဟာ EU ဥရောပသမဂ္ဂတွေကနေ UK နိုင်ငံခွဲထွက်မဲ့အချိန်ခက်ခဲလာတဲ့လုပ်ငန်းတာဝန်တွေကိုဦးဆောင်ဖို့သူ့ရဲ့အစိုးရအဖွဲ့ကိုချက်ချင်းပဲဖွဲ့စည်းတာပါ။မစ္စတာရှူးစ်ရဲ့အဆိုအရသူရွေးချယ်တဲ့အစိုးရအဖွဲ့ဝင်တွေကိုကြည့်ရင်ဒါဟာပြည်တွင်နိုင်ငံရဲ့မျိုးသားကျိုးစီးပွားကိုတိုးတက်စေဖို့တဲ့ပါတီတွင်းနိုင်ငံရေးကိစ္စတွေကိုဖြေရှင်းဖို့လုပ်နေတာလို့ဆိုပါရယ်ဆီးရီးယားသမ္မတဘက်ဆောရဲ့အဆက်ကရုရှားအစိုးရဟာသူ့ကိုအာဏာဆွံ့လွှတ်ဖို့ဘယ်တော့ငားမှမပြောဘူးလို့ပြောလိုက်ပါရယ်ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ဖ်ကပဲဖြစ်ဖြစ်သမ္မတဗလာဒီမီယာပူတင်ကပဲဖြစ်ဖြစ်သူ့ကိုအာဏာဆွံ့မှာဆိုပြီးဘယ်တော့ငားမှမပြောဘူးတဲ့အကြောင်း NBC ရုပ်သံသတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကန်တစ်ခုတွင်သမ္မတအဆက်ကပြောသွားပါရယ်ခင်ဗျာ
ကြာသပတေးနေ့ညနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းချင်ညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.